to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖီအမေရိကန်တိုင်းရဲ့2020ပြည်နှစ်ဖေဖော်ဝါရီလ12ရက်ပုဒ်ရနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190လို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ကပဲသတင်းတွေကိုမဆွမျက်မွန်နဲ့ကျွန်တော်ကြိုကြိုတင်ပြပြမှာပါ။ New Hampshire Primary မှာဗမော့အထက်တော်မှ Bernie Sanders အနိုင်ရသွားပါတယ်။ရုပ်နိုင်ငံမှာတော့ Coronavirus ကြောင့်သေဆုံးသူ1100ကျော်သွားပါပြီ။ဘင်္ဂလားဒေ့ရှ်ကမ်းလွန်းမှာအင်္ဂါနေ့ကမှောက်သွားတဲ့ဒီပေါ်ကနေအသက်မတည်ချင်သူရိုဟင်ဂျာ2ကိုခေလိုက်နိုင်ပြီးလူမောင်ကိုတန်တရားနဲ့၄ဦးကိုဖမ်းထားပါတယ်။ဒီသတင်းတွေနဲ့ဒီအခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေထဲမှာတော့ကြောက်တော်မြို့နယ်ထဲမှာကလေးတွေပေါ်လုကစားတဲ့နေရာကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုပရာဟိတဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။၃ယောက်တော့သက်တည်ပြည်သူဖြစ်ရုံကိုပို့ထားပါတယ်ခင်ဗျာ။နောက်တစ်ယောက်ကတော့ကြောက်တော်ပြေးပါ။အသက်ငယ်သုံးရတဲ့သူကတော့တယောက်ရှိပါတယ်။
ဒီသတင်းနဲ့အတူကရင်ပြည်နယ်ဘက်ကမြန်ကျင်းကိုဒုက္ခသက်စခန်းပိတ်သိမ်းမဲ့အစီအစဉ်ကိုလည်းနားဆင်ရပါမယ်။အရှိတောင်အာရှအမျိုးသမီးဆွမ်းဆောင်စုရှင်စကားရင်စီးရင်မှာတော့ဒီနှစ်အတွက်မြန်မာနိုင်ငံကအမျိုးသမီး၄ဦးပါဝင်တဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာကမ္ဘောဒီးယားနိုင်ငံကခြေလက်မြေယာပိုက်ဆိုင်ခွင့်စံတာပြမှုတွေအကြောင်းကိုပြောပြပေးသွားမှာပါ။ဒုတိယပိုင်းမှာမြန်မာရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့အာကစားသတင်းလွှာအစီအစဉ်တွေရှိပါရဲ့ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့သူမြန်မွန်တို့ပြောပြပါမယ်ရှင
်ဒီမိုကရက်တစ်ပါတီကိုဇာပြူသမရလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့နယူးဟမ်ပ်ရှယ်ပရိုင်မရီမှာတော့ဗမွန်ပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါးကပ်ပြီးအနိုင်ရသွားပါတယ်မစ္စတာဆန်ဒါးကထောက်ခံမဲ့26ရာခိုင်နှုန်းရပြီးအင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဟောင်းဖီတ်ဘူဒီဂျက်စ်က24ရာခိုင်နှုန်းရပါတယ်မင်းနီဆိုတာပြည်နယ်ထက်လွတ်တော်မှအင်နီကလိုဘူရှာကထက်မှတ်မထားပဲအခြေအနေကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တတိယလိုက်ပါတယ်မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မှအဲလစ်ဇဘက်ဝါရန်က9ရာခိုင်နှုန်းနဲ့သတုတ္တဒုတိယသမ္မတအောင်ဂျိုးဘိုက်ဒန်ကတော့၈ရာခိုင်နှုန်းနဲ့နံပါတ်၅နေရာပဲရခဲ့ပါတယ်။ဒီညအောင်ပွဲဟာဒေါ်နယ်ထရန့်ရဲ့သမ္မတတက်တန်းအဆုံးသတ်စီဖို့ညှိနှိုင်းဖြစ်တယ်လို့မစ္စတာဆန်ဒါးစ်ကပြောပါတယ်။ဘယ်သူပဲသမ္မတလောင်းအဖြစ်ရွေးကောက်ခံရပါစေကျွန်တော်တို့အားလုံးအတူတူကညီညွတ်ကြမှာဖြစ်ပြီးနိုင်ငံသမိုင်းမှာအန်ဒရယ်အကြီးဆုံးသမ္မတကိုအနိုင်ယူမှာဖြစ်ပါတယ်လို့လည်းမစ္စတာဆန်ဒါးစ်ကပြောပါတယ်။2020ခုနှစ်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ဖို့အတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းကိုပါတီတွင်းမှာ primary နဲ့ caucus မဲပေးပွဲတွေလုပ်ပြီးရွေးချယ်နေကြတာပါပထမဆုံး Iowa caucus ပြီးတဲ့နောက်အခု New Hampshire primary အဲဒီနောက်ဖေဖော်ဝါရီ22ရက်နေ့မှာ Nevada caucus နဲ့29ရက်နေ့မှာ South Carolina ပြည်နယ် primary ရွေးကောက်ပွဲတွေဆက်ကျင်းပမှာဖြစ်ပါတယ်
တော်တော်ကိုလိန်ညာမှုနဲ့ဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ American သမ္မတ Donald Trump ရဲ့နိုင်ငံရေးအကြံပေးဟောင်း Roger Stone ကိုအစိုးရရှိနေတွေဘက်ကထောင်ချဖို့အကြံပြုထားတဲ့ကိစ္စမှာသူဝေရောက်ဆက်ဖက်ခြင်းမရှိဘူးလို့သမ္မတ Trump ကငြင်းဆန်ခဲ့ပါတယ်
Well, I didn't speak to the judge. I'd be able to do it if I wanted. I have the absolute right to do it. I stay out of
တရားရေးဌာနကိုသူ့မှာပြောပိုင်ခွင့်အပြည့်အဝရှိပေမဲ့သူမပြောခဲ့ပါဘူး။အကြံပြုထားတဲ့ထောင်ဒဏ်ကအဓိပ္ပာယ်မရှိသလိုတရားစွဲတဲ့ကိစ္စတစ်ခုလုံးကလည်းအဓိပ္ပာယ်မရှိဘူးလို့သမ္မတကအင်္ဂါနေ့တုန်းကသတင်းထုတ်တွေကိုပြောကြားသွားတာပါ။2016သမ္မတရွေးကောက်ပွဲတုန်းကရုရှားဝင်ဆွတ်ဖက်တဲ့ကိစ္စစုံစမ်းမှုတွေအတွင်းမှာလိန်ညာမှုသူ့အကြောင်းထွက်ဆိုမဲ့တက်တွေကိုပိတ်ပင်ဖို့ကြိုးစားမှုတွေနဲ့ Roger Stone မှာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားပါတယ်။သူ့အပေါ်ပြစ်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့အတွက်ပြည်ထောင်စုအစိုးရရှေ့နေတွေကအကြံပြုထားတာဖြစ်ပါတယ်။ဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကရေးသားခဲ့ပြီးတဲ့နောက်မူလထောင်ဒဏ်အကြံပြုချက်ဟာအကြောင်းမဲ့လူရာထက်ပိုတဲ့အကြံပြုချက်ဖြစ်နိုင်တယ်လို့တရားရေးဌာနကတရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်။ဒီသတင်းထွက်လာခဲ့ပြီးမကြာခင်မှာပဲ Roger Stone အမှုကိုကင်တွယ်တဲ့အစိုးရရှေ့နေ၄ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတယ်လို့တယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါထွက်တယ်လို့ကြေညာခဲ့ပါတယ်။အခုလိုမျိုးထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြင်ဆင်တာဟာနိုင်ငံရေးအရဝန်ဆွတ်ဖက်မှုကြောင့်လားဆိုတာကိုလွှတ်တော်နဲ့တရားရေးဌာနစစ်ဆေးရေးမှူးချုပ်တို့ကစုံစမ်းစစ်ဆေးပေးပါလို့ Restore Public Trust ဆိုတဲ့အစိုးရအခရီးလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကတောင်းဆိုပါတယ်။ Roger Stone ကိုရှေ့သတင်းပတ်မှာပြစ်ဒဏ်ချမှတ်မှာဖြစ်ပါတယ်။သူ့ကိုတမရကလူငင်းချမ်းသာခွင့်ပေးမလားဆိုတဲ့သတင်းတောက်တွေအမေးကိုတမရကအင်္ဂါနေ့တုန်းကဖြေကြားခဲ့ခြင်းမရှိပါဘူး။
အမေရိကန်ပြည်တော်စုနဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့အစည်းသဘောတူညီချက်တရအတွက်တိုးတက်မှုရထားတဲ့ပုံရှိတဲ့ပေါ်မြောက်အတ္တလန္တိစာချုပ်နေတိုးအတွင်းမှုချုပ်ယွန်စတိုတန်ဘာဂါဒီကနေ့ကြိုဆိုလိုက်ပြီးတာလီဘန်တွေတိုက်ခိုက်မှုလျှော့ချရမယ်လို့ထည်ပြလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်အဖွဲ့တို့အကြားဒီကနေ့ကာတာနိုင်ငံဒိုဟာမြို့မှာထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲနေတိုးအတွင်းမှုချုပ်ကအခုလိုပြောတာပါ။အ မဲခင်တာလီဘန်ကြားမှာတနစ်ကျော်ကြာလာပြီဖြစ်တဲ့စစ်စစ်ညှိနှိုင်းပွဲတွေမှာတိတာထင်ရှားတဲ့တိုးတက်မှုရထားတဲ့အကြောင်းအာဖဂန်သမ္မတအက်ရှရက်ဂါလီကတွစ်တာမှာရေးခဲ့တာပါဖြစ်လာနိုင်ခြေသဘောတူညီချက်ထဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုကြံရုပ်သိမ်းပြီးအပြန်အလှန်အဖြစ်တာလီဘန်တွေအနေနဲ့လုံခြုံရေးအာမခံချက်အမျိုးမျိုးပေးဖို့နဲ့အဆုံးမှာအာဖဂန်အစိုးရနဲ့စစ်စစ်ညှိနှိုင်းဖို့ဆိုတာတွေပါဝင်ပွဲရှိပါတယ်တာလီဘန်ဖွဲ့နဲ့သဘောတူညီချက်တရက်ပေါ်သမ္မတဒေါ်နယ်ထရမ့်ကချွင်းချက်နဲ့အတည်ပြုချက်ပေးထားပြီးလို့အာဖဂန်နဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးနယူးယောက်တိုင်းစ်သတင်းစာသတင်းတပုတ်မှာရေးထားပါတယ်
။ဗြိတိန်နိုင်ငံမှာရုပ်သံထုတ်လွှင့်မှုတယ်လီကောင်းဆက်သွယ်မှုစားလိုက်နဲ့ကြေးနံဆက်သွယ်မှုလုပ်ငန်းတွေကိုစောင့်ကြည့်တဲ့ Ofcom အဖွဲ့အစည်းကိုအင်တာနက်နဲ့ပတ်သက်တဲ့စည်းမျဉ်းသတ်မှတ်ချက်တွေချမှတ်ဖို့အတွက်အစိုးရကတာဝန်ပေးမှာဖြစ်ပါတယ်။ဒါကြောင့်အများပြည်သူကိုထိခိုက်စေမယ့်အကြောင်းအရာတွေတရားမဝင်အကြောင်းအရာတွေကိုလူမှုကွန်ရက်တွေပေါ်ကနေဖယ်ရှားပေးဖို့ပြက်ကွက်တဲ့ကုမ္ပဏီအရာရှိတွေအနေနဲ့ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်ချခံရနိုင်ပါတယ်။လက်ရှိမှာလည်း Ofcom ဟာ Telecom ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်မှုတွေလုပ်နေတာမို့ Internet ဆက်သွယ်မှုလုံခြုံရေးအတွက်ဥပဒေတွေချမှတ်ဖို့အသင့်တော်ဆုံးဖြစ်တယ်လို့ယဉ်ကျေးမှုဝန်ကြီး Nikki Morgan နဲ့ PDAY ဝန်ကြီး Pretty Patel တို့ကပြောပါတယ်။လက်ရှိမှာFacebook, Twitter, TikTok, YouTube, Snapchat တို့လိုလူမှုကွန်ရက်လုပ်ငန်းကြီးတွေအပေါ်အစိုးရဥပဒေပြဋ္ဌာန်းချက်တွေကြေကြေပြန့်ပြန့်မရှိတာကြောင့်ကုမ္ပဏီတွေကိုယ်တိုင်ကပဲစီကံသတ်မှတ်ချက်တွေထားနေတာဖြစ်ပါတယ်။အခုလိုမျိုးလူမှုကွန်ရက်လုပ်ငန်းကြီးတွေအပေါ်စီကံဥပဒေတွေချမှတ်ဖို့အတွက် Ofcom ကိုဗြိတိန်အစိုးရကတာဝန်ပေးတဲ့အတွက်အကြမ်းဖက်ဝါဒအခြေခံတဲ့တင်ပြမှုတွေ၊ကလေးငယ်တွေကိုနိုင်ထက်စီးနှင်းပြုမှုတွေပုံတွေလိုတရားမဝင်ပုံတွေကိုလူမှုကွန်ရက်တွေပေါ်ကနေမြင်မြန်ဆက်ဆက်ဖယ်ရှားအောင်အဓိကလုပ်ရမှာဖြစ်ပါတယ်။ဒါရီမကအများပြည်သူအတွက်အန္တရာယ်ရှိတာတွေကိုလူမှုကွန်ရက်တွေပေါ်မတင်ခင်ကတည်းကချိုးတင်တားဆီးနိုင်ဖို့လဲတတ်မှတ်ပြဋ္ဌာန်းချက်တွေချမှတ်ရမှာဖြစ်ပါတယ
်။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19.5kHz 25kHz 11833ညစိုက်တိုမီတာ32kHz 9339နဲ့ပထမနာရီဘက်မှာစိုက်လမ်းမီတာ190kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင
်ဗျ။ဒီဝီကနေဗုဒ္ဓညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ဒီရုပ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအခြေအတွက်1100ကျော်သွားပြီလို့ဒီရုပ်ကျန်းမာရေးတာဝန်ရှိသူတွေကဗုဒ္ဓညမှာထုတ်ပြန်ပါတယ်။ဒီကလေးရက်ကသေဆုံးသူအခြေအတွက်မှာနောက်ထပ်98ယောက်ထပ်တိုးလာတာဖြစ်ပြီးရောဂါပိုးကူးစက်ထားသူပေါင်းက4400ကျော်သွားပြီလို့ဒီအမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်ရောဂါပိုးကူးစက်သူအားလုံးကိုထက်သွင်းရေးတက်ထားရလားဆိုတဲ့အပေါ်ကျွမ်းကျင်သူတချို့ကတော့တန်မြတ်ရှိကြပါတယ်အခုထုတ်ပြန်တဲ့အရေးအတွက်သာတိကျမှတ်ကန်မယ်ဆိုရင်တော့ရောဂါပိုးကူးစက်ထားသူအရေးအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ1105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွင်အတွင်းကူးစက်သူအရေးအတွက်လျော့နေသွားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူနဲ့ကူးစက်သူအရေးအတွက်အများစုဟာတရုတ်ပြည်မှာကြီးထွန်းမှာဖြစ်ပြီးတခြားနိုင်ငံပေါင်း28နိုင်ငံထဲမှာလည်းရောဂါပိုးကူးစက်ထားသူတွေရှိနေပါတယ်အဲဒီလူတွေကတော့အများအပြားတရုတ်နိုင်ငံကိုခီးသွားခဲ့ကြသူတွေပါဒီထဲမှာအများဆုံးကူးစက်ခံထားရတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာစိုက်ထားတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်မှာပါ။သင်္ဘောပေါ်ပါလူပေါင်း3,900မှာစုစုပေါင်း195ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ဂျပန်ကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့စစ်ဆေးကူတာကာကွယ်နိုင်မဲ့နည်းလမ်းတွေကိုအမြန်ဆုံးရှာဖေဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒုတိယနေ့အဖြစ်ဆက်လက်ဆွေးနွေးနေကြပါတယ်။ဒီကနေ့မှာတော့ကမ္ဘာတဝန်းကသိပ္ပံပညာရှင်တွေအစိုးရကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေအလှရှင်တွေဟာဗိုင်းရပ်စ်ပိုးနဲ့ပတ်သက်တဲ့အချက်အလက်တွေကိုမျှဝေဆွေးနွေးပြီးအထူးရောက်ဆုံးဘယ်လိုတုံ့ပြန်ဖြေရှင်းမလဲဆိုတာဆွေးနွေးနေကြပါတယ်။ပိုးကူးဆက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့နဲ့ယောဂအတွက်ဆေးဝါးတွေကိုဖော်ဆက်ထုတ်လုပ်နိုင်ဖို့အရေးပေါ်ဦးစားပေးဆွေးနွေးနေတယ်လို့ဆွေးနွေးပွဲပူးတွဲဥက္ကဋ္ဌကပြောပါတယ်။လက်ရှိမှာတော့ယောဂကိုကာကွယ်နိုင်တဲ့ဆေးရောပျောက်ကင်းအောင်ကုသနိုင်တဲ့ဆေးပါမရှိသေးဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောကြားထားပါတယ်။လက်ရှိကူးစက်ပြန့်နှံ့နေတဲ့ယောဂပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေတဲ့အတွက်အခုဆွေးနွေးပွဲမှာပါဝင်တဲ့သိပ္ပံပညာရှင်တွေအနေနဲ့သူတို့ရဲ့တွေးရှိချက်တွေကိုမျှဝေကြဖို့လဲတိုက်တွန်းထားပါတယ်။ယောဂကိုတိုက်ဖြတ်နိုင်ဖို့အတွက်ဘယ်ကနေပိုးစတင်ကူးစက်တာလဲလူအချင်းချင်းဘယ်လိုကူးစက်တယ်လဲဆိုတဲ့တိတိကျကျသိဖို့လိုတယ်လို့သိပ္ပံပညာရှင်တွေကလည်းပြောပါတယ်။ချောင်းဆိုးအသက်ရှူချက်အဖျားရှိတဲ့ Novel Coronavirus ပိုးကူးနေသူတွေကိုဆရာဝန်တွေကလောလောဆယ်တုပ်ကွေးယောဂဖြစ်နေသူတွေကိုကုသပေးတဲ့နည်းနဲ့ကုသနေပြီးတော့ယောဂပြင်းထန်သူတွေကိုတော့အသက်ရှူအထောက်အကူဆက်တွေတက်ဆင်ပေးထားပါတယ်။
ဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်စိတ်မာတင်ကျွန်းနာမှာအင်္ဂါနေ့ကတိမ်မှောက်သွားတဲ့လေပေါ်မှာပါသူရိုဟင်ဂျာမွတ်စလင်တွေကအသက်မတည်ချင်သူနောက်ထပ်ရိုဟင်ဂျာလူကိုကယ်တင်လိုက်နိုင်တယ်လို့ VOA ဘင်္ဂလားဌာနရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါတယ်။ဒီဖြစ်ရတဲ့ဆက်ဆက်ပြီးလူမုံကိုကူးသူလို့တမ်းများရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကကောက်ဆက်ပဇာမှာဒီနေ့ဖမ်းလိုက်တယ်လို့လည်းသတင်းတော်ကပြောပါတယ်။ လူ90ပဲဆန်းတဲ့လေးပေါ်မှာလူပေါင်း130ထက်မနည်းတင်ဆောင်ခဲ့တာဖြစ်ပြီးလေတိမ်းမောက်မှုမှာသေဆုံးသူ15ဦးထက်မနည်းရှိပါတယ်။အဲဒီလေဟာမင်္ဂလာပင်လယ်ကိုဖျက်ပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးစားခဲ့တာလို့မင်္ဂလာဒေ့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ညာဒုက္ခသည်တွေဟာမလေးရှားအပအဝင်အခြားနိုင်ငံတွေကိုသွားဖို့အတွက်လူကုန်ကူးစုတွေကိုအခကျင်းဝင်ပေးပြီးအန်ဒရယ်များလာတဲ့ပင်လယ်ကျွန်းကိုဖြည့်ခက်ဆန်းဆောက်ထားတဲ့လေတွေနဲ့ဖြတ်သွားကြတာကြောင့်အခုလိုဖြစ်ရတွေနဲ့မကြာခဏကြုံရလေးရှိပါတယ်။ရိုဟင်ညာလူခေါ်ဆိုတာကိုမြန်မာဆွေရကလက်မခံဘဲဒုက္ခသည်တွေကိုပြန်လက်ခံဖို့တနနိုင်ငံနယ်စပ်မှာကျူးကျော်ရေးစခန်းတွေဖွင့်ထားပါတယ်။ဒါပေမဲ့တစ်ဖက်အစိုးရအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခတွေတဦးမှမရှိသေးပါဘူး
။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းပေါ်ကအချင်းတောင်တစ်ခုမှာလူတွေပြည့်ကျက်နေတာကိုမချေနှက်ဒေါသထွက်နေကြတဲ့အကျဉ်းသားတွေကထောင်ထဲမှာမိရှို့ခဲ့တဲ့အတွက်ထောင်စုပူမှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆူမထရာပြည်နယ်မြောက်ပိုင်းကကာဘာဂျာဟေးအချင်းထောင်စုပူမှုကိုထိန်းနိုင်ဖို့ရဲနဲ့စစ်သားရာနဲ့ချီကိုဆေးလွှတ်ခဲ့ရပါတယ်။အကျဉ်းထောင်ဟာလူ193ယောက်ပဲဆက်နေမယ်လို့အကျဉ်းသား400ကျော်ရှိနေပြီးတော့ထောင်ဝန်ထမ်းကလည်း10ယောက်ပဲရှိပါတယ်။မီးလောင်နေတဲ့ထောင်ထဲကနေထောင်သားတွေကိုရဲတွေကကယ်ထုတ်နေချိန်မှာလက်နဲ့အပြည့်အစုံကန်ဆောင်ထားတဲ့စစ်သားတွေကကွင်းပြင်တစ်ခုမှာအကျဉ်းသားတော်တော်များများကိုဝိုင်းရံဆောင်ကျက်နေတဲ့ပုံတွေကိုဒေသရဲရုပ်သံတွေမှာပြသခဲ့ပါတယ်။အဆောက်အဦတစ်ခုကနေမီးကုန်းလုံးကျူးတွေထွက်နေသလိုထောင်ပတ်လည်မှာလည်းမီးလောင်ထားတဲ့ရုံသုံးပစ္စည်းတွေဆာရွက်ဆာရမ်းတွေပြန့်ကျဲနေတာတွေ့ရပါတယ်။မူရစေဝါခိုးသွင်းတာမိလို့ပြစ်ဒဏ်တိုက်ခန်းထဲမှာတီးကြစီခွဲခံထားရတဲ့အကျဉ်းသား၄ယောက်အပေါ်ပြုမှုဆက်ဆံတာကိုခြံတဲ့အကျဉ်းသားတွေကကန့်ကွက်ဆန္ဒပြကြတာကနေထောင်စုခဲ့တာလို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ပါတယ်။မူရစေဝါနဲ့ထောင်ကျနေသူအများစုဖြစ်တဲ့တခြားအကျဉ်းသားတွေကလည်းဆန္ဒပြပွဲမှာပါဝင်လာခဲ့ပြီးတဲ့နောက်ရုံးရင်းဆန်ခဖြစ်ခဲ့တာပါ။အခုချိန်ထိတော့ထိခိုက်ဒဏ်ရာရတဲ့တရင်တွေမသိရသေးပါဘူးရှင်။
2020ပြည်နှစ်တွင်ထိုင်းနိုင်ငံရဲ့ပြည်ပဆန်တင်ပို့မှုပမာဏကိုတန်ချိန်ပေါင်း9000ခွဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒါဟာ9နှစ်တွင်အနည်းဆုံးဖြစ်ပါတယ်။ဒါကြောင့်လည်းကမ္ဘာမှာဒုတိယဆန်အများဆုံးတင်ပို့တဲ့နိုင်ငံဆိုတဲ့အဆင့်ကိုလက်လွတ်လိုက်ရတော့မယ့်အခြေအနေရှိတယ်လို့ထိုင်းပြည်ပဆန်တင်ပို့ရေးအသင်းကဗိုလ်ဒုနေမှာပြောပါတယ်။အခုလိုပြည်ပဆန်တင်ပို့မှုကျော်သွားရတာဟာဝေကောင်ရေရှားတာ၊ငွေကြေးလည်လည်မှုတို့မတည်ငြိမ်တာ၊အိန္ဒိယ၊ဗီယက်နမ်၊တရုတ်နဲ့မြန်မာနိုင်ငံတွေရဲ့ပြိုင်ဆိုင်မှုပိုအားကောင်းလာတာကြောင့်ဖြစ်တယ်လို့ဆန်တင်ပို့ရေးအသင်းကပြောပါတယ်ခင်ဗျာ။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြွကြော်သိတဲ့မဆုမြတ်မို့အလို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တွေမြင်မြန်ချက်တွေစက်တိုင်းနာဆင်ရပါမယ်။ချင်းပြည်နယ်ပလောဝမြို့အပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မင်းပြားရသေးတောင်မြို့နယ်တွေမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာတပတ်နီးပါးရှိနေပါပြီ။မနေ့ကလည်းကြောက်တော်မြို့နယ်မြောက်တောင်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဆယ်တန်းကျောင်းသား၃ယောက်နဲ့ကလေးတဦးဒဏ်ရာအပြင်းထန်ရခဲ့ပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါရစေ။
အညောင်ပိုင်းကကြောက်တော်မင်းကြားရတိတောင်ဆက်တဲ့မြို့နယ်တွေပါဝင်ရှင်းတင်တွေကပလောဝမြို့နယ်တွေမှာအစိုးရတပ်နဲ့အေအဖွဲ့တို့တိုက်ပွဲချင်းထန်ဖြစ်ပေါ်နေတာတပတ်လောက်ရှိပြီလို့အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဟုတ်ကဲ့မနေ့ကဒီဖေဖော်ဝါရီလ17ရက်နေ့မှာဒီကြောက်တော်ပလောဝမင်းကြားရတိတောင်မြို့နယ်ဘက်ဒီမှာတိုက်ပွဲတွေဖြစ်ပွားတာရှိတယ်။ဒါတို့ဒီပလောဝနဲ့ကြောက်တော်ဘက်မှာတော့တိုက်ပွဲဖြစ်တာတော့တပတ်လောက်ရှိနေပြီပေါ့။ဒါတို့ဒီပလောဝမြို့နယ်ဒီမှာဒီမေးချောင်းတရာအနီးကဒီဂျူအာကုန်းပေါ့နော်ဒီလနဲ့ကြီးတစ်ခါမှာဒီ၆ရဲမြောင်နေ့အဖြစ်ဒီမတော်အပြာလန်ထုံးစစ်တွေနဲ့တိုက်ပွဲအရှင်ရင်းခဲ့တာရှိတယ်။နောက်ပြီးလို့ရှိရင်ဒီကြောက်တော်မြို့နယ်ဝမ်မကြရွာအနီးဒီကလရာမြေရဲ့အရှိတကအဲ့ဒီဘက်ကောင်သားမှလည်းပဲဒီမနေ့ခဏနာအိုက်ကစားပြီးတော့မှာတိုက်ပွဲတွေဆက်တိုက်ဟိုဖြစ်တာရှိတယ်။အဲ့ဒီမှာတော့ဒီ၅ရဲမြောင်ဖြစ်နေပြီပေါ့။အဲ့ဒီကောင်းတ
ာမှာမနေ့ကညနေ၄နာရီလောက်မှလည်းကြောက်တော်မြို့နယ်ကလတိုင်မြေကမ်းနားမှာရှိတဲ့မြောက်တောင်ကျေးရွာမှာလက်နက်ကြီးကြီးကြားအောင်ပေါက်ကွဲခဲ့တာကြောင့်စစ်တမ်းကျောင်းသား၃ဦးနဲ့ကလေးတူတန်ရာပြင်းထန်စွာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်မှုဦးအောင်လှစင်ကပြောပါတယ်
။ဟိုအဖြစ်တော့ကလည်းမနေ့ညနေ၄မနေ့ကညနေ၄နာရီလောက်မှကျွန်တော်တို့ရွာဖုန်ကြီးကျောင်းရေးစကင်ပေါ့ရွာလေကဟိုရစကင်မှာသူတို့ကဘောလုံးကစားနေကြတာ။သူတို့ပြောတာကဘေးကကြားလာမှမပြီးပြောတယ်။ကြားပြီးတော့သူပေါက်ကွဲတော့တယ်။ပေါက်ကွဲတော့ဒီကလေးလေးရောက်တယ်ရတယ်တယောက်ကတော့ဟိုပေါ့ဒီတယောက်ကတော့ဒီတရားပူလို့ပြင်းတယ်ပေါ့တရားပေါ့တက္ကစီခဲတာကိုတကူလုံးနဲ့ဒီပုံကဒီခြေတော့ဟိုအကုန်လုံးပြင်ရတာသူကတယ်ပူလို့ပြင်းတယ်နောက်တယောက်ကတော့ဒီလဲပေါ့ဒီလဲဖိုင်တော့တယ်ဒီလက်ခံရိုးကနောက်တယောက်ကတော့ဒီပိတ်မြောက်သူကြောင့်ခြေတစ်လုံးနဲ့ဒီဒီခြေတစ်လုံးနဲ့ဆက်မှာနေဒီတရားရတယ်နောက်ပြီးတော့ဒီနေရွယ်မှာပေါ့နေရွယ်မှာနေရွယ်မှာတကူရတယ်မသိဘူးနောက်ကလေးလေးတယောက်တော့နေဒီတရားရတယ်ဒီဝင်တော့လည်းဒီပုံမှာပေါ့နေရတယ်ဟုတ်တယ်ဒီအကြီးကောင်ကဖြေတဲ့တဲနေတာ
เดี๋ยวเดี๋ยวจะกูนายเราที่ไม่ใช่ไหมกูนายฉันกูนายเราที่แต่ยาสีดอเรจังดาเลี้ยวเทียตรงยาวบุแต่ยาเป็นไทยนะจังสิ่งที่สิ่งของบุส่งเทียบีตัวก็รอแต่ยาสีอย่างเรื่อยๆเจ้าตัวมีเนี่ยปลายจะติงกูยิบุก็เจ้าบาร์เลยฮะฮะก็อามาเมื่อกี้เดี๋ยวยาทาร์ดูเรียงมาโอ้เมื่อกี้เมื่อไปงานอะไรเนี่ยเสร็จแล้วมาแล้วสิ่งที่สิ่งของเนี่ยกูคิดบาร์เลยสิ่งของเนี่ย
กูดีมาเจ้าโน้ตตัวหน้าอีกคนเว้นเนี่ยเรามาน้าเดียวแค่บัวไปเลยเดียวตัวยาวตัวเส้นที่ปิดตัวเสียงของผู้ท้าวอะไรเนี่ยน้าเดียวก็รอเจ้าตัวเสียงมาแต่เงี้ยตัวเงี้ยเด็กตัวก็รอเดียวชิวอะไรแต่เมื่อเล็กพ่อเจ้าตัวเล็กคนนี้จ้ารอแต่เงี้ยตัวเงี้ยตัวเงี้ยบุแต่เมื่อเล็กพ่อเจ้าตัวเล็กโอ้แต่เงี้ยตัวเงี้ยเด็กคนนี้ก็โอ้วันไปหน้าเนี่ยที่เราเล่นมองเนี่ยที่เราหน้ากูก็ฟังเนี่ยชิดลงด้วยก็ลงมาเป
can we declare that near Shiva Gamma Shiva Dongshi Dongama, take which one is at the Balo Shibido, Jada can do that job at it? Jacan no bine, flow on unity, take with it, Dintan and Nepadabi, and now by nine sitan, I shall go when you have Mungi wins or Une, Tamil the team and Janjaya Puebo, we are got set to Kevin Mele, set to Lumia Shike Babu, Yakanjin Lunshuin and Nizaya Wunji Bumungi Mintangaro, take with it Yadari Tika Mumshi on, Sivishon Suya to go shoot down Pinet Lop Jobare. ในสถานที่ที่ก็ว่ามีอีกอ่ะไม่มีจริงๆเลยยะตาเนี่ยยอไปซื้อนี่เลยยะตานี่ต้องชาเลยตรุกูไหนยะตาบ่ผ่านๆนี้เลยอะไรเปล่าจําไม่ได้บ่ยะตานี่ทุกข์ไม่เอาดูก็ไปช่องชูยะดีอยู่ยะตานี่อยู่เฉยๆชุบเปล่าดีล่ะดูว่าลึกดีล่ะจะใครเอาไปมาอีกคู่ละตื่นได้ป่วยได้ตื่นได้ตรุกูไต้ป่วยได้จองอู้ยซ้นขวาถั่วจีตีนช่องเนี่ยได้เสร็จๆดุขะไปเลยเนี่ยยะตาตื่นซ้นได้อ่ะชื่อดูฤาเลยตะเนเสร็จๆปู่มือเหมียวเปียละล่ะเ
Jingu took us as a campaign on Missouri Jump of Yavame. လိုက်ွက်မြို့နယ်မက်တော်ဒေတာမှာစီးရီပရိပခါရီရှိခဲ့တဲ့လွန်ခဲ့တဲ့လနှစ်ကျော်ကလေးကဒုက္ခသည်တွေခိုလုံနေခဲ့တဲ့မြန်ကြီးငူဒုက္ခသည်စခန်းကိုပိတ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနနဲ့ကရင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းစီစဉ်နေပါတယ်စစ်ဘေးရှောင်ဒုက္ခသည်9000လောက်နေထိုင်တဲ့ဒီမြန်ကြီးငူဒုက္ခသည်စခန်းပိတ်သိမ်းရေးစီစဉ်ဆောင ုင်ကွင်းရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါစစ်ဆောင်ဥယျာဉ်9000လောက်ရှိတဲ့ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းကိုပြီးခဲ့တဲ့စနေနေ့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားသာရေးဝန်ကြီးဒေါက်တာဝင်းမြအေးနဲ့အဖွဲ့ရောက်ရှိလာပြီးတော့စစ်ဆောင်စခန်းပိတ်သိမ်းရေးနဲ့စစ်ဆောင်တွေအတွက်နေရာတည်တည်ဆောက်ပေးဖို့အစီအစဉ်ချမှတ်ခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ကရင်ပြည်နယ်လူမှုရေးဝန်ကြီးစောပူပူဝေအောင်က VOA ကိုပြောပါတယ်
ဒီကတော့ဝင်ကြီးရောဒီနယ်ဝန်ကြီးတော်ကျွန်တော်တို့ပူးပေါင်းပြီးတော့ဒီနယ်ကြီးကိုကန့်ရဲဒီကန့်ပိတ်သိမ်းရေးပလန်ကြီးဆွဲဖို့အတွက်ကျွန်တော်လာပြီးတော့လုပ်ခဲ့တော့ကျွန်တော်ကကန့်ကိုပိတ်သိမ်းနေတော့ဒီကမှာကျွန်တော်ဒီကကန့်နေတယ်ကျွန်တော်နားရအောင်ဒေသရှင်းပြဒီ IDP ကိုကျေရီဆိုနေရာကိုပြင်ရလို့ဆိုတကယ်လို့နေရာကိုလုံးဝမပြောင်းချင်တော့ဘူးဒီကန့်ပတ်ဝန်းကျင်မှာပဲဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရကနေဒီ new site တစ်ခုပေါ့နော်ကျွန်တော်လုပ်ပေးဖို့လည်းရှိသေးတယ်အဲ့မှာဒီနေကြီးနဲ့လို့ဆိုရင်အဲ့မှာနေမယ်ပေါ့နော်
စကန်တိဆက်လုပ်ဖို့ရတာတဲ့နေရာ၃ခုရှိပေမဲ့လည်းပေးနေရာမှာဆက်လုပ်မယ်ဆိုတာကိုတော့မတတ်မှတ်ရသေးဘူးလို့ဝန်ကြီးကဆိုပါတယ်။ဆစ်ဆောင်တွေနေရာချထားပေးဖို့နေရာကိုအတိအကျမတတ်မှတ်ရသေးပေမဲ့ညာကြီးငူနဲ့မနီမဝေးနေရာမှာနေအိမ်တွေဆက်လုပ်ပေးဖို့အစီအစဉ်တွေကိုခြားပြပြောဆိုခဲ့တယ်လို့ညာကြီးငူဆစ်ဆောင်စကန်ကူညီရေးကော်မတီအသွင်းရေးမှူးဦးစောထွန်းကပြောပါတယ်။
အဲဟုတ်တယ်ရပါတယ်နေရာချထားပေးမှာပေါ့အဲ့လိုနေရာချထားပေးမယ်အဲ့ဒီကလေးစောက်ပေးမယ်အဲ့လိုပေါ့နေရာထားတော့ဘောရောဆက်ဆက်စဉ်းစဉ်တော့ဆက်ပြီးနောက်ထပ်တစ်ခါဆရာတော်နဲ့ပြန်တွေ့ဆုံအစီအစဉ်ရှိရတယ်
ညာကြီးကစစ်ဆောင်စကန်းမှာအေးလင်းမြတ်ရှင်စကန်းနဲ့ပေါင်းဝုံမုံစကန်းဆိုပြီးစကန်းတစ်ခုခွဲထားပါတယ်လက်ရှိစစ်ဆောင်တွေကိုကရင်ပြည်နယ်စိုးရဖွဲ့နဲ့လူမှုရေးသိမ်းဖွဲ့တွေကကူညီဆောင်ရွက်ပေးနေတယ်လို့ဦးစောထွန်းကပြောပါတယ်။အခုလိုနိုင်ငံတော်စိုးရစီစဉ်တဲ့စစ်ဆောင်တွေကိုဒေသအသစ်မှာနေရာချထားမဲ့အပေါ်စစ်ဆောင်သူဦးဖြစ်သူစောရှိဝင်းကခုလိုပြောပါတယ်
။ကျွန်တော်တို့ဒီကတော့သူတို့ချထားမဲ့နေရာတော့အစီအစီပါပဲ။နေရာပြည့်ဆိုတော့ခက်ခဲရတော့နည်းနည်းရှိမှာတူတယ်။ဟုတ်ကဲ့လောက်ကစားတော့ဖို့တော့တော့သူတို့အစီအစီတော့လုပ်ပြရမှာပါ။
စစ်ဆောင်တွေကိုအင်ယာတက်ဆက်လုပ်ပေးမဲ့အစီအစဉ်ကိုကြိုဆိုကြပေမဲ့နေရာတက်မှာလောက်ကင်စားတော့ဖို့အခက်အခဲရှိမှာကိုတော့စစ်ဆောင်တချို့ကစိုးရိမ်မှုတွေရှိနေတာပါဒီစကန်းထဲမှာမဲရဝေါ်ဒေတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိမ်းချောင်လာတဲ့စစ်ဆောင်များစုနေထိုင်ပါတယ်ဒီစစ်ဆောင်တွေအနေနဲ့လုံခြုံရေးချင်နေရ Mimido Tita Yingu Pianwabu Machina Bulu Soshi Winga Sapiovare.
Atero Dikaro Mi Messi Male. My name Machine Wokua, the Mule Tim Su Pelo Piomazoro Miare.
Slime when you Merwa Dira Pema, Natasa Chakuni Tisimbalaga, Quatra DGB Bone, Yamasita, Kyene Jasalta, Pijia Duja, Type Body Chip One Lu, Nyanjingu Beku, Sipi Tensha Nijara Chipare.
ညီမစစ်တပ်နဲ့ကအန်ယူပါဝင်ကရင်လက်နက်ကန်ဖွဲ့တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ဘက်ကစစ်ကြောင်စခန်းကူးကူးမှာလဲစစ်ကြောင်ဥယျာဉ်တသိန်းကျော်ရှိနေတယ်လို့ကရင်ဒုက္ခတဲ့ကုညီရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာနိုင်ငံရေးပြပြခဲ့တာပါရှင်အခုအရှေ့တောင်အာရှမြို့သမီးဆန်းဆောင်ရှင်စကားရင်းစီးနယ်မှာမြန်မာမြို့သမီးတွေလည်းပါဝင်တဲ့အကြောင စုချင်းမြင်တဲ့2020အရှိတောင်အာရှအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်စု Women of the Future Awards Southeast Asia 2020အတွက်စကားတွင်ရွေးချယ်ခံထားရတဲ့စီးရင်ထဲမှာမြန်မာအမျိုးသမီး၄ဦးပါပါတယ်။ဒီစုကိုရခဲ့ရင်ပြည်တွင်းမှာသာမကနိုင်ငံတကာမှာပါအလုပ်တွေပို့ပြီးတော့လှုပ်လာနိုင်လိမ့်မယ်လို့အခုနှစ်စကားတွင်စီးရင်ထဲပါဝင်သူတို့ကယုံကြည်သလိုကန္နာဆောင်ကစွမ်းဆောင်ရည်ရှိတဲ့အမျိုးသမီးတွေအပေါ်လက်ရှိအစိုးရကအတိမတ်ပြုမြင့်တင်ပေးဖို့ကိုလည်းအရင်နှစ်တွေတုန်းကဆုရခဲ့သူတွေကမျှော်လင့်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
။အရှိတောင်အာရှနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကကန္နာအတိအသင့်မှဥဆောင်နေသူတွေကိုအတိမတ်ပြုချီးမြှင့်တဲ့ Women of the Future Award Southeast Asia 2020ဆုတွေကိုစင်ကာပူနိုင်ငံမှာလာမယ့် Master 18ရက်နေ့မှာရွေးချယ်ပေးရသွားမှာပါ။စုစုပေါင်းကဏ္ဍ10ခုအတွက်အမျိုးသမီး10ဦးကိုရွေးချယ်သွားမှာဖြစ်ပြီးအခုစုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့စကားတင်စာရင်းမှာမြမအမျိုးသမီး4ဦးပါဝင်ပါတယ်။စီးပွားရေးစွမ်းဆောင်ရှင်ကဏ္ဍ၊လူမှုအဖွဲ့အစည်းစွမ်းဆောင်ရှင်ကဏ္ဍနဲ့စီးပွားရေးကဏ္ဍအပါအဝင်မီဒီယာကဏ္ဍအသီးသီးတို့အတွက်ရွေးချယ်ခံထားရတာပါ။အဲ့ဒီစကားတင်စာရင်းထဲမှာပါဝင်တဲ့ CCHU ကမြမကိုတည်ထောင်သူဖြစ်တဲ့မတ်ချင်းသူကတော့ဒီလိုစုချင်းမြင့်ခံရဖို့အတွက်ကိုယ်တိုင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးကိုယ့်ရဲ့အစွမ်းစာကိုပြနိုင်သူတယောက်ဖြစ်လာရင်မြန်မာနိုင်ငံမှာသာမကနိုင်ငံတကာအလဲမှာပါအလို့အကင်လန်းစာတွေပွင့်လာစေမယ်လို့ပြောပါတယ
်။ဒီကတော့ဒီစုတွေကိုကိုနိုင်ကွာ apply လုပ်ရတာပါ apply လုပ်ပြီးတော့မှကိုလုတ်ခဲ့တဲ့ impact တွေကိုလုတ်ခဲ့ရတယ် present လုပ်ကြရတာပေါ့။အဓိကတော့ကိုကမြန်မာနိုင်ငံမှာမကပဲねအာဆီယံ level နိုင်ငံတကာ level ထိုးပေါက်ချင်နေဆိုရင်ဒီလိုမျိုးစုတွေရှိတာပြီးတော့ဒီလိုမျိုးဟို community ရောရောက်သွားလို့ရှိရင်ပို့ပြီးတော့ investment တွေလည်းရလာနိုင်တယ်ပို့ပြီးတော့လည်းအလုပ်တွေပေါ့နော်ပို့ပြီးတော့မြန်မာနိုင်ငံအနေနဲ့ရောလုတ်လာနိုင်တယ်လို့ဟိုကျွန်မတော့ထင်ပါတယ်ဟုတ်
ဒီလိုလှုပ်ဆောင်နိုင်စွမ်းရှိသူတွေအနေနဲ့လည်းသူတို့ရဲ့စွမ်းဆောင်နိုင်မှုအပေါ်အတိအမှတ်ပြုတာကိုလိုချင်ကြတာကြောင့်အခုလိုစုအတွက်အမည်စီရင်အသွင်ခံရတာကိုဂုဏ်ယူတယ်လို့လည်းပြောပါတယ်
။အခုဖြစ်မှာပေါ့နော် job requirement တစ်ခုထဲမှာပဲလိုအပ်တာတွေကလည်းတစ်ခုထက်ပိုမကားရှိရယ်ပေါ့နော်ပြီးသွားလို့ရှိရင်လည်းတင်ပြရလည်းအများကြီးကြောင်းလဲလာတယ်ပေါ့အဲ့တော့အကုန်လုံးအ level မှာလည်းတစ်ခုထက်မက skill တွေလည်းကိုယ့်အကို upgrade လုပ်နေကြရယ်ပေါ့နော်ဒီလိုမျိုးအတိအမှတ်ပြုတာကြောင့် recognize ဖြစ်တာမျိုးကိုဟိုလိုချင်တာပေါ့နော်
ဒါအပြင်စွမ်းဆောင်ရည်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့နောက်နှစ်တွင်မှဝင်ရောက်ရှင်ပြိုင်စေချင်တယ်လို့လည်းပြောပါတယ်။အရှိတောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်စု Women of the Future Award Southeast Asia 2020ကို2018ခုနှစ်ကနေစခဲ့တာဖြစ်ပြီးဒီနှစ်နဲ့ဆို၃ချိန်မြောက်ရှိလာပါပြီ။ပထမဆုံးစုပေးခဲ့တဲ့2018ခုနှစ်တုန်းကလူမှုဝန်ဆောင်မှုကဏ္ဍအတွက်မြန်မာနိုင်ငံကမတ်ဖြူနှင်းရင်းရရှိခဲ့ပြီးပြီးခဲ့တဲ့နှစ်2019တုန်းကလည်းသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအတွက်မတ်တင်စာရှင်းလင်းရေးစီဝါရီကဏ္ဍအတွက်ဒေါက်တာတင်ကြီးဝင်းလူမှုဝန်ဆောင်မှုကဏ္ဍအတွက်မတ်အီသီရီကျော်တို့ကဆုရရှိခဲ့တာပါအခုလိုဆုချီးမြှင့်ခံရတာကြောင့်အမျိုးသမီးတွေရဲ့ဦးဆောင်မှုဟာကဏ္ဍဆောင်မှာပိုပေါ်လွင်သွားတယ်လို့ပြီးခဲ့တဲ့နှစ်ကဆုရရှိခဲ့သူတဦးဖြစ်တဲ့မတ်တင်စာရှင်းလင်းရေးကအခုလိုပြောပါတယ
်ကဏ္ဍပြောင်းနေတာသူတို့ရဲ့ဆုပေးတဲ့ကတဲ့ကြီးကိုအားလုံးကျေးဇူးတင်ပါတယ်ကဏ္ဍဆောင်ရဲ့ဦးမဒီဆောက်လုပ်ရေးကဏ္ဍအဲ့ဒီလိုမျိုးကြောင့်လည်းဆိုင်းတက်စိတ်ကြည်ရပါဆိုင်ရတော့အပြောင်းအလဲဒီပတ်စုံတဲ့အမျိုးမျိုးရေးချရာဖြစ်တဲ့ကနေလေးကျွန်တော်ဆိုင်အမျိုးမျိုးရဲ့ဥဆောင်မှုကိုပြည့်စုံတင်ပြပေးရတယ
်။မြန်မာနိုင်ငံမှာတော့လူဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးတို့ဆွမ်းဆောင်နိုင်မှုအတွက်အတိအမှတ်ပြုတာနေပါနေသေးတဲ့အတွက်အစိုးရကိုယ်တိုင်ကကဏ္ဍအစုံမှအမျိုးသမီးတွေကိုအားပေးမြင့်တင်ပေးပြီးအမျိုးသမီးတို့ရဲ့စွမ်းရည်ကိုအသုံးချစေချင်တယ်လို့လည်းပြောပါတယ်။
အခုလိုမျိုးနဲ့ကအစိုးရတွေကအမျိုးသမီးတွေကိုပိတ်ဆိုင်ဆောင်နဲ့ချိနှောက်နေကြတယ်။နောက်ဒီမဲ့ပြည်အလေးလုပ်တယ်။အပြည့်ညစ်တင်လိုက်လို့ဆိုတော့တောင်းနိုင်ငံကအစိုးရကလည်းဒီလုပ်ငန်းတွေကိုအဖြစ်နဲ့တောင်းရဖို့တင်တယ်။နောက်နေ့ match match ရှင်းနေတာကတော့ဒီဆိုင်ရာအမျိုးသမီးနေ့ဖြစ်တယ်။ဒါကတော့အမျိုးသမီးနေ့ဆိုရင်တောင်းနိုင်ငံမှာဒီစင်ပေါ်မှာရှိရလျှောက်တယ်။နောက်အခုသားစုမျိုးစင်ပြန်မျိုးတွေလည်းတင်ဆက်ထားတာပေါ့နော်။ဒီအမျိုးသမီးတွေဆက်ဆောင်ရည်တွေဒီချက်မကပြည့်လေကဏ္ဍအစိုးရအမျိုးသမီးတွေကဥပဒေနဲ့ဆိုတော့ဒီအားဖြင့် ဒီနေ့ကျွန်တော်တို့ပြည်သူ့ရဲ့စွမ်းရည်အရာဟာတမဖြစ်ဖို့ကြောင့်ရှိရဲ့အတရားဖွဲ့တွေနဲ့ဖြစ်ရောက်တဲ့ပြည်သူ့ရဲ့အပြင်းအထန်တွေလက်ရှိလေးအတယ်လို့ပြောချင်ပါတယ်။
2020 အရှာအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်စု Women of the Future Award Southeast Asia 2020 မှာအမှုပညာနဲ့ရှင်ရှင်းမှုစီးပွားရေးလူမှုဝန်ဆောင်မှုဆိုင်ရာစွန့်ဦးတည်ထွင်သူ တရင် မီဒီယာ နဲ့ ဆက်သွယ် ရေး property အခြေခံ အဆောက်အအုံနဲ့ ဆောက်လုပ်ရေး သိပ္ပံ နည်းပညာ နဲ့ social entrepreneur ဆိုပြီး ကဏ္ဍ 10 ခု အတွက် အမျိုးသမီး 2 ဦးစီကို ရွေးချယ် ရှင်းလင်းသွားတာ ဖြစ်ပါတယ်။
ဆုစုပြပြခဲ့တာပါရှင်။ အခု ဒေတာရင်သတင်းလာတဲ့ဘက်ကိုနားဆင်ရပါမယ်။ ကမ္ဘောဒီးယားနိုင်ငံကျေးလက်ဒေသကအများပိုင်နေရာတွေမှာအဆင်အဆက်နေထိုင်လာခဲ့ကြတဲ့ဆင်းရဲသားတောသူတောင်သားတွေဟာသူတို့ရဲ့နေရာတွေကိုတာဝန်ရှိသူတွေကတရားဝင်ပိုင်ဆိုင်ခွင့်ပြုလိမ့်မယ်လို့မျှော်လင့်ကြပါတယ်။ ဒီလိုဖြစ်ခဲ့မှုတွေဖြစ်ရတွေ့လဲအရင်ကရာနဲ့ချီပြီးရှိခဲ့ဘူးတာကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့သိမကြခင်ကနေရာအရေးစံတာပြမှုတစ်ခုမှာတော့ဒေသခံထိတ် တထိန်တွေနဲ့စံသားပြရွာသားတွေထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဒီကြောင့်ကမ္ဘောဒီးယားနိုင်ငံကနေနာရင်စံသတင်းပေးပို့ထားတာကိုမှတ်ချက်ပြုသေးတာပြောပြမှာပါရှင်။တခြားနွမ်းပါလာတဲ့ရွာသူရွာသားတွေလိုပဲကင်မလတ်ဘွိုင်းနဲ့စတရိုလီတို့မိသားစုဟာစီးလက်ကအများပိုင်နေရာမှာနေထိုင်ကြတဲ့သူတွေပါ။ ဒီမျိုးကိုအစိုးရကသူတို့ကိုအပိုင်လွှဲပေးလိုက်မယ်လို့လည်းမျှော်လင့်နေကြတာပါ။ဆရာပဒိုင်ယုံ
ပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြ
ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ခေယုံကိုပို့ထားပါတယ်။ခန်းစီထားချိန်မှာဖျားနာတာနဲ့ရက်စွဲတဲ့တန်းကြောင့်တည်ခဲ့တာလို့တာဝန်ရှိသူတွေကပြောပေမဲ့လို့မိသားစုကတော့ဂျာကိုလက်မခံပါဘူး။တက်ထိန်နှစ်ယောက်ကသူ့ကိုရိုက်နှက်ခဲ့တာကြောင့်စနီးဖြစ်သူကင်လပ်ဘွားကပြောပါတယ်။
ရင်ကျွန်ခွန်စလတ်စနမ်ဘောင်းကျွန်တော်ပဒိုင်ကျွန်ကျန်ပြီတွေ့ရပါတယ်အေးကနေထွက်သွားတော့ကကျမယောက်ျားကျန်ကျန်မှာပါရှိပါရဲ့ရှင်ဒါမဲ့သူ့ရဲ့အလောင်းခန္ဓာကိုယ်နဲ့မျက်နှာပေါ်မှာအတန်းရတော်တော်များများရှိတာပါကျမယောက်ျားအရက်တောက်တာမှန်တယ်ဒါမဲ့လည်းအရက်ဆွဲနေတယ်ဆိုတော့လည်းမဟုတ်ပါဘူးစရတူရီဟာဒီဇင်မာလ၂၈ရက်နေ့ကဖန်စီခံခဲ့ရပြီတဲ့နောက်မှာခရိုင်တက်ထင်းဌာနချ
นี่ยดนูขนองเนี่ยมรดกมรดกแปนู้วิชัยปรับละบ้องบ้องวิ่งวิเศษ
เรตุรีโอเฮบีเจ้าเล่นจะตีเรตันเน่อะไรที่มาเยียร์ชิจูกาอะไรกองหัวใหญ่ตีองใหญ่งาตาวอยู่เดสูบีเปียวราวูสองงาเปลี่ยนเจ้าเป
ีย วเว้ยงับตุกันนะส
ไลนายยันตุยดีตาผู้ดูวิลงงานดูชิลาลานเนี่ยมียาซีรีตะหงรู้ตลาดเจ้าตีเกเรเซซุนเนี่ยจวนมียาปีปะคารีเนี่ยเย่เจ้าพ่อเย่จันแบบเนี่ยมือกูเลยมาจากคณะตุยลายาราบะနိုင်စင်ညံပန်းမှုတွေနဲ့တိတ်ဆုံးမှုတွေရှိခဲ့တဲ့အပေါ်စုံစမ်းစစ်ဆေးတာတွေအများဆုံးလှုပ်ဆောင်မှုဝန်ကြီးချုပ်ဟွန်ဆန်ကဇန်နဝါရီလ14ရက်နေ့မှာညွှန်ကြားခဲ့ပါတယ်။အဲဒီလိုညွှန်ကြားပြီးတော့၄ရက်အကြာမှာပဲတပ်ထိန်နဲ့ဦးဖမ်းဆီးခံခဲ့ရပြီးတမင်ရည်ရွယ်ချက်နဲ့တိတ်ဆုံးတဲ့အထိနှိပ်စက်ညံပန်းမှုနဲ့တရားစွဲခံခဲ့ရပါတယ်။အပြစ်ထင်ရှားရင်တော့ထောင်နဲ့15နှစ်အထိကြာခံရနိုင်ပါတယ်။ဆရာတိုရီနဲ့အတူအဖမ်းခံရတဲ့သူ၄ဦးကိုတော့ပြန်လွှတ်ပေးလိုက်ပြီးတရားရုံးစောင့်ကြည့်စင်ရမှာတွင်ထားပါတယ်။သူတို့ကိုပုတ်ကလေးကမြေပေါ်ကျူးကျော်နေထိုင်မှုနဲ့ဆွဲချက်တင်ထားတာတွေကိုအတီးတိုင်ကြက်ဖြတ်ပေးဖို့သူတို့လူဦးကတော့တောင်းဆိုထားကြပါတယ်။ခင်ဗျားဆုံးရှုံးလိုက်ရတဲ့ဘွားကိုတော့အတုပစရိတ်အဖြစ်ဒေါ်လာ3000ပေးခဲ့တဲ့အကြောင်းအမိမဖော်လို့တဲ့သတင်းရင်းမြစ်တွေကပြောဆိုကြပါတယ်ရှင်
။မကင်ဖြစ်ဖြစ်ပြောပြခဲ့တာပါရှင်။ VOE ရဲ့ဗုဒ္ဓဦးနေညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီလိုမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာဒိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းလိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ငင်းချမ်းရေးလမ်းပိတ်ဆို့နေသလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတင်ကြရမှာက
တင်ကောင်းကင်ဆာကကြောက်ရွံ့စရာမလိုပါဘူး။ကံကွယ်လို့ရဆုံးယောဂဖြစ်ရသားနဲ့အသေးပြောက်အများဆုံးဖြစ်နေတာတော့အမှန်တန
်ကုသရလွယ်ကူတယ်ဆိုတော့တအိမ်ကောင်းကင်စာအကြောင်းဒီလူမှုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံငင်းချမ်းရေးဖြစ်စဉ်မှာတက်မတော်ရဲ့သဘောထားမပြောင်းလဲတဲ့အတွက် NLD အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရခက်နေတယ်လို့ ANC ရခိုင်အမျိုးသားအစည်းအရုံးအတွင်းရေးမှူးဦးထွန်းစောကဆိုပါတယ်2020ရွေးကောက်ပွဲအကြိုမှာတက်မတော်နဲ့ NLD ကြားပုတ်တိုက်မှုတွေပိုတွေ့လာရတယ်လို့လည်းသူကသုံးသပ်ပါတယ်အသေးစိတ်ကိုဦးထွန်းစောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ကြရမှာလက်ရှိအခင်းကျင်းနဲ့ပတ်သက်ပြီးဦးထွန်းစောကအခုလိုစပြောပါတယ်
အဓိကလက်ရှိငင်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်မှုမရှိလို့ပဲကျွန်တော်ကရှုမြင်ပါတယ်။ပြီးခဲ့တဲ့ဥသိမ့်တိန်ဆိုရလက်ထက်မှာတော့ကျွန်တော်တို့ကငင်းချမ်းစွာဖြေရှားဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်။ဒီလက်ရှိ NCA တနိုင်ငံလုံးပြည်ခရဲစီသဘောတူစာချုပ်တော့ကျွန်တော်တို့ကပြင်ဆင်ရွေးဆွဲတော့ကအခုတိုက်ပွဲဖြစ်နေတဲ့ ULA အဖွဲ့ရောဒီဖြစ်စဉ်ထဲမှာပါဝင်ခဲ့ပါတယ်။အဲကျွန်တော်တို့ ULA အပါအဝင်ပြန်တဲ့၅ဖွဲ့စုစုပေါင်း6ဖွဲ့ကိုတမ်ဘရောဘက်ကနေပြီးတော့မှအတိမတ်မပြူဘူးပေါ့ဗျာပထမကတော့တမ်ဘရောဘက်က condition တွေမြို့မြို့ပေးတာပေါ့ဗျာဒီပထမတစ်ဆင့်ပေးတာကဘာလဲဆိုတော့လက်နက်ကလမ်းစဉ်ကိုသွင်းရမယ်လို့ပြောတယ်ဟိုမဆလာအစိုးရဥတည်ဝင်သုံးခဲ့တဲ့မူပဲဖြစ်တယ်ဆိုနောက်တော့သူတို့ညှိတယ်ညှိတယ်ပေါ့ဗျာညှိတော့အဲ့ဒီလက်နက်ကလမ်းစဉ်ကိုသွင်းရမယ်ဆိုတဲ့သကလုံးအစပေါ့ဗျာဒီနောက်ထပ်သကလုံးတစ်လုံးကိုသုံးတာပေါ့နော်ဒီဒီမိုကရေစီငြိမ်းချမ်းတဲ့ဤတက်ကို၆လမ်းတဲ့ဥစ္စာကိုလက်ခံရမယ်ပေါ့ဗျာတော့လက်နက်ကကျန်းမာမှုကိုမလုပ်ရဘူးဆိုတော့အဲ့လိုမျိုးသဘောဆန်တဲ့သကလုံးနဲ့ပြန်ပြီးတော့မှပြည်ပြန်တယ်အဓိပ္ပာယ်ကတော့ဒီလက်နဲ့ဆုံးခိုင်းတာပဲပေါ့နော်လမ်းတင်ဆုံးခိုင်းတာရောလက်နဲ့ထုတ်တာရောဆိုတော့ဥစ္စာကလက်နဲ့ကိုကင်ထားလို့ရတယ်လို့ပြောပေမဲ့အဲ့ဒီလမ်းစဉ်ကိုဆုံးရမယ်လို့ပြောလိုက်ခြင်းဟာလက်နဲ့ကင်ထားပေမဲ့လို့လေဒီယုံကြည်ချက်ကိုခဝါချလိုက်တယ်ဆိုတော့အဓိပ္ပာယ်ဖြစ်တာပေါ့နော်အခုနောက်ဆုံးကတော့သူတို့ညောက်ပိုင်းမဟာမိတ်ဆိုပြီးတော့ဖွဲ့တယ် KI ကိုပါလာတယ်ဆိုတော့ KI ကိုအပေါင်းဝင်၄ဖွဲ့နဲ့သူတို့ပြန်ကြည့်ကြပြန်တယ်တော့အခုတတိပြည်လိမ်မှုမရဘူး။ဘာကြောင့်ပြည်လိမ်မှုမရဘူးလဲဆိုတဲ့ခါကျတော့တက်မတော်ဘက်ကသူ့ရဲ့အခြေခံမူဝါဒတွေသူ့ရဲ့ယက်တီချက်တွေကရည်သေးသဘောဆန်နေတဲ့ခါကျတော့သူ့ရဲ့ယက်တီချက်ကိုမပြောင်းလဲဘူးပေါ့လေ
။တကယ်တမ်းကျတော့ဒီအင်ဂျင်ရေးဆွေးနွေးရညှိနှိုင်းရဆွဲကြတာလက်နက်ကိုင်ပဋိပက္ခချုပ်ငင်းရေးကိုဥတည်ပြီးလုပ်ကြတာပဲ။ဆိုတော့လက်နက်ကိုင်လမ်းစဉ်ကိုစွန့်ခိုင်းတယ်ဆိုရက်ကြတာလည်းပဲ။တကယ်တော့အစဉ်ပြေစွန့်မယ်ဆိုတဲ့သဘောမျိုးတော့မပြောနိုင်ဘူးလားကြီး။
မနော်ငင်းချမ်းရေးဖြစ်စဉ်ဆိုတာအဲ့လိုမျိုးတဆင်းကြီးစီတွားရမယ့်အနေအထားဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့တနင်္ဂနွေလုံးပြည်ခရဲ့စီရေးစာချုပ်ဆိုတဲ့နော်အဒီစာချုပ်ကြီးမပေါ်ခင်မှာကျွန်တော်တို့တဖွဲ့ချင်းစီကပြည်နယ်စစ်ပြည်ထောင်စုအစင်းဆိုပြီးတော့နော်ဘိုင်းလက်ထရယ်ပေါ့လေနှစ်ဖက်သဘောတူညီချက်တွေလုပ်ကြရေပေါ့ဗျာ။ဆိုအဲ့ဒီနှစ်ဖက်သဘောတူညီချက်နဲ့မလုံလောက်လို့ကျွန်တော်တို့ကတနင်္ဂနွေလုံးလွှမ်းခြုံတဲ့ပြည်ခရဲ့စီရေးကိုပေါ်ဆောင်ခြင်းလို့NCA စာချုပ်ကြီးကိုထပ်လုပ်ကြတယ်NCA စာချုပ်ကြီးလေကျွန်တော်တို့ရလာတယ်ဆိုပေမဲ့ NCA စာချုပ်မှာအလုံးပါဝင်မှုကိုတက်မတော်ကလက်မခံပြန်တဲ့အခါကျတော့ NCA ဆိုတာတနိုင်ငံလုံးပြည်ခရဲ့စီးရဲသဘောတူစာချုပ်လို့ကျွန်တော်တို့ကနာမည်ပေးထားပေမဲ့လို့လက်မရေးထိုးထားသူတွေအနေနဲ့ပေါ်ဆောင်နိုင်ခြင်းမရှိတဲ့အခါကျတော့ဒီပူရာကိုထိုက်တာပေါ့ဗျာပြန်ချုပ်ပြောရရင်တော့ခုနကဦးကျော်စံသာမေးတဲ့မေးခွန်းမှာလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့ဥစ္စာဒါနောက်ဆုံးအဖြေရလက်ပေါ့လीနော်အဲ့ဒါကဘေးပေါ်မှာအခြေခံလဲဆိုတဲ့ခါကျတော့ကျွန်တော်တို့ political settlement လို့ခေါ်တဲ့နိုင်ငံရေးအရအဖြေချနိုင်မှုပေါ်မှာကျွန်တော်တို့မူတည်တယ
်။
အဲ့ဒါကြောင့်လက်နက်ကလမ်းစဉ်စွန့်ခြင်းလက်နက်ချက်သိမ်းခြင်းနော်တက်ဖြတ်ခြင်းအရက်ဘက်အသွေးသွားပြောင်းခြင်းဆိုတဲ့ဒီ DDR ဖြစ်စဉ်ကကျွန်တော်တို့မလွဲမသွေရေဆိုင်ရမယ့်ငြိမ်းချမ်းဖြစ်စဉ်မှာပါဝင်တဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီအနေအထားကိုရောက်ဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်က အဲ့ဒီကအစီအစဉ်မပြတ်စနစ်တကျနဲ့တစ်ချင်းချင်းစီမသွားနေဘူးအဲဒီအစားကြောက်ကနေပြီးတော့တစ်ချင်းနိုင်ငံရေးဆွေးနွေးပွဲကိုသွားဖို့လုပ်တယ်နိုင်ငံရေးဆွေးနွေးပွဲကိုရောက်ပြန်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဟာတန်းတူရည်လူရှိမှုနော်ဂုံသိက္ခာရှိမှုတို့နဲ့အဲ့ဒီနှစ်တာရနဲ့အဓိပ္ပာယ်ကြီးွားတဲ့အဲ့ဒီရင်းချပြစ်တင်မှာအဓိကနော်စံတန်ဘိုးတွေရှိတယ်အဲ့ဒါတွေရောက်ဝ
နိုင်ငံရေးအရာသဘောတူညီမှဖြစ်မဲ့ကိစ္စဆိုတော့နိုင်ငံရေးအရာသဘောတူညီအောင်ဘာမှမလုပ်နိုင်ဘူးဆိုတဲ့သဘောဖြစ်မယ်ဒီကဒီနေရာမှာအခက်အခဲရှိနေပါတော့
မှန်ပါတယ
်ဆိုတော့အဲ့ဒီနေရာမှာအရင်ဦးသိန်းစိန်လက်ထက်ကပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်တဲ့အလားအလာရှိခဲ့တယ်တမတော်ဦးသိန်းစိန်ကလည်းတွန်းပြီးတော့လုံနိုင်တယ် NLD ဟာဒါလို့မလုံနိုင်ဘူးလို့လည်းဆိုကြတယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံရဲ့ညီညာရေးကိစ္စဟာတမတော်အပေါ်မှာပဲမူတည်နေသလိုဖြစ်နေတဲ့ဆွဲသဘောမျိုးစဉ်းစားရမလားခင်ဗျာ
ဟုတ်ကဲ့ NLD အစိုးရတက်လာတဲ့အခါမှာဒေါက်တာတင်မျိုးဝင်းဦးဆောင်ညီညာရေးကော်မရှင်နဲ့ကျွန်တော်တို့16လကြာဆွေးနွေးခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်ဒီ NLD အစိုးရရဲ့မူရည်တည်ချက်ပါရှိလေဆိုတဲ့အခါကျတော့သူကအရာအားလုံးကိုဆွေးနွေးညှိနှိုင်းလို့ရတယ် Everything is negotiable လို့ဖတ်ဖတ်ပြောပါတယ်ဒါပေမဲ့တမတော်ဘက်ကကိုယ်စားလှယ်တွေမှာအဲ့ဒီရဲ့သဘောထားမရှိဘူးကျမတို့ဘက်ကကိုယ်စားလှယ်တွေမှာပေးထားတဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နောက်ပြီးတော့မှ NCA ကိုပါဝင်ပြီးမှလက်မှတ်ရေးထိုးရမယ် NCA ကိုပြုပြင်လို့မရဘူးပြန်လေသုံးသပ်လို့လည်းမရဘူးဆိုရင် NCA ကိုတို့လို့ထိလို့မရဘူးပေါ့ဗျာဆိုတော့အဲ့လိုမျိုးတရေသေးရက်တီချက်တင်းပါတဲ့သဘောထားနဲ့သူကပြစ်လွတ်ထားတယ်ဆိုတဲ့အခါကျတော့ NLD အစိုးရရဲ့ကိုယ်စားလှယ်နဲ့ကျမတို့ဘက်ကကိုယ်စားလှယ်တွေကရည်တည်ချက်မတူဘူးဖြစ်ဖြစ်တယ်။ဒီအနေထားအောက်မှာ NLD တို့ရကဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။အဲ့တော့တက်မတော်အနေနဲ့ညီညာရေးကိုမလိုလားဘူးလား။သူတို့ကအမြဲတမ်းပြောတယ်ညီညာရေးကိုအလိုလားဆုံးဟာစစ်သားပါတဲ့။သူတို့ပဲဖြေရတာပဲ။သူတို့မတခဏပြောကြဆိုကြတော့ကြောက်ရတာ။တကယ်လဲဒါဟာယုတ်တိရှိတဲ့အပြောဆိုဖြစ်ပါတယ်။ဒီလိုဘာရောက်မဖြစ်နိုင်ဘူးလဲဆိုတော့သိမေးကြပါပဲမြန်မာနိုင်ငံမှာ။ဒီတိုက်ပွဲတွေဆက်လက်ပြီးတော့အဒွန်းရှင်နေစီခြင်းလားတက်မလို့ခါအဲ့တော့ဆိုတော့အဓိကအဖြစ်နဲ့ရှင်းရှင်းလင်းလင်းတရုပ်ပြောရင်ဘယ်လိုပြောမလဲခင်ဗျာဒီကိစ္စကို
ဟုတ်ကဲ့အရင်စေးလိုက်တော့အမြင့်ပေါ်သလိုဆိုလိုမျိုးပေါ့ဗျာနဝတနာအဖပြုံးရလဲတိခရဲစေးတွေလောက်တာပဲကြည့်ရဦးတို့လိုစာကျုပ်စာတန်းနဲ့ပေါ့လေအဲသဘောတူညီတဲ့အခိုင်အမာလောက်ထားတဲ့အဖွဲ့အစည်းတွေတော့18နှစ်ကြာအဲသူတို့တော့ရဲစေးပြီးမှပြန်ဖြစ်ကြတာကြည့်တာပဲ။အော်ကျန်တဲ့ဒီဟို UWSA တို့ NDA မိုင်းလာအဖွဲ့တို့လိုမျိုးအဲ့လိုမျိုးဖွဲ့စည်းတွေကြားပြန်တော့လေသူတို့က CIO ဖွဲ့စည်းလို့ဒီစာရွက်ပုံမှာသဘောတူညီချက်နဲ့စနစ်တကျလုပ်ထားတာတော့မဟုတ်ဘူး Gentleman Agreement ဆန်တဲ့ပုံစံမျိုးနဲ့ရှိတယ်။အဲ့ဒီဖြစ်ခဲ့ရစီကြားပြန်တော့လေပဲဒီတဲ့ချိန်ကြီးသူကနော်ပြင်းပြင်းနေတဲ့သဘောမှာတော့တွေ့ရတယ်။ဒါတွေကဘာလဲဆိုတဲ့ခါကျတက်မတော်ရဲ့သဘောထားကဘာလဲဆိုတဲ့ခါကျတော့ဟိုစံအမျိုးမျိုးနဲ့ကျင့်သုံးတာပေါ့ဗျာတိုင်းရင်းသားတွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့တိုင်းရင်းသားတွေဘက်ကကျွန်တော်တို့ဘက်ကအမြဲတမ်းချုပ်နေတာကတော့ divine and rule ပေါ့နော်ခွဲခြားအုပ်ချုပ်တွေသွေးခွေးအုပ်ချုပ်တွေဆိုတဲ့အဓိပ္ပာယ်ပေါ့အဲအဲ့ဒီဥစ္စာကိုထိနှက်ပြနေတယ် NCA စာချုပ်လုပ်ခဲ့တဲ့ပါဝင်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့သူကပါဝင်လက်မဲ့ရေးထိုးမပေးဘူးလက်မဲ့ရေးထိုးမယ်ဆိုရင်လည်း condition တွေနဲ့တက်ဖွဲ့မရှိကြအောင်ဝန်ခံရမယ်ဟုတ်လားလက်နက်ကန်လက်စင်ကိုသွန့်ရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေစံမျိုးပြထားပြီးတော့မှပေါ့လေ double standard triple standard multiple standard လို့ပြောလို့ရတာပေါ့ဗျာနော် NCA စာချုပ်ကတော့စာချုပ်တစ်ခုတည်းပဲနော်လက်မဲ့ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးဖွဲ့စည်း EAO တွေကတော့စံတစ်ခုတည်းပုံမှာရက်တည်ပြီးမှသူတို့ကလက်မဲ့ရေးထိုးတယ်သို့ပေမဲ့တက်မတော်ဘက်က NCA စာချုပ်ကိုစံအမျိုးမျိုးနဲ့သူကျင့်သုံးတယ်တချို့ကပြောရရင်တော့ဒီနေ့နော်အငြိမ်းချင်းဖြစ်စဉ်ပုံမှာအဓိကကျတဲ့အခြေခံထားတဲ့ NCA စာချုပ်ကြီးဟာတိုင်းဒါလည်းလည်းဒေါ်လာရေးဖွဲ့စည်းတွေအတွက်ကြတော့ဒါတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုတွားဖို့အတွက်နိုင်ငံရေးအဖြေရှာဖို့အတွက်နိုင်ငံရေးအခြေခံအကောင့်တစ်ခုပေါ့ဗျာဒါပေမဲ့တက်မတော်အတွက်ကြတော့ဒါသူရဲ့စည်းရင်ကြီးမဲ့ချက်ကိုပြည်မီအောင်လုပ်ဖို့အတွက်စည်းရင်လက်နဲ့တပွဲသူကအတုံးချတယ်ဒီနေ့ LED တိုးရခဲ့လည်းပဲဘာမှလုံးလုံးမရတာဖြစ်တယ
်ရခိုင်ပြည်နယ်အခြေအနေပတ်သက်ပြီးတော့ကျွန်တော်မေးချင်တာတစ်ခုတစ်ခုကြံပါသေးတယ်ပထမတစ်ခုကအဲ့တမတော်ကအပြစ်ရစဲကြီးကြီးညာတော့ရခိုင်ပြည်ခူရဲကိုကွက်ပြီးခြံထားခဲ့တယ်အာစာတွေဘာတွေစီလို့ဆိုပြီးတော့ပြောခဲ့တယ်ဆိုအဲ့ဒီဟာကိုဘယ်လိုသုံးသပ်လို့ပါလဲအခုပြန်ကြည့်ရင်အဲ့ဒီဟာသူတို့ဘာကြောင့်အဲ့ဒီဒေတာကိုကွက်ပြီးခြံခဲ့တာအဓိကအကြောင်းဘာလို့ထင်ပါလဲတမတော်ကလို့
ဒါကတော့သူ့ရဲ့စီးရဲလိုအပ်ချက်အရာသူမကြင်ညာတာလည်းဖြစ်ခြင်းဖြစ်မယ် อาชาโปลาลุสุราก็อาจารย์ปัจเจกไปสิเดี๋ยวลูกจะโน่นนี่มีบ้านดีกาเอโก้นิวบิออสรัวเอโก้อพยพเชื่อมุ่งจริงลูกไอ้ลูกชนะทายาทสุดบ่บ่ที่เย่ปากกาจีเมย์สุโรชินดอโกเย่ยันปากกาดูว่ามีเจ้าเชื่อมุ่งบ่ด้วยดูว่านี่น่ะมีอยู่ตรงตัวมาไปที่บ้านเลยสุราเทียนเนี่ยแต่ยินดาลนั่นก็ยังอยู่ที่จาร์เอลูกจะพูดมุ่งทายุไลด์อ่ะไอ้ที่เชื่อมาจันโรมยังไปมาแล้วแต่ก็ขึ้นนี่ละ ก็เช่นที่บาร์เรบอกว่าเช่นเดียวกันเลยที่สิ่งที่ไอ้เด็กได้มาจะทำไปเลยทำไมที่เราขายไปก็ไม่ใช่สิ่งที่เราได้ที่มาแต่งงานกันเองก็เลยดูว่าขายไปเพื่อมาในวิโรมาในงานยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ တဲ့ခါကျတော့စည်ရည်ရနှစ်ကိုတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
ဟုတ်ကဲ့ဆိုရှင်းလာလာဟုနည်းသုံးသပ်ပေးပါအခုခါမှာရွေးကောက်ပွဲလဲနီးလာတယ်ဒါတက်မတော်အကြီးကဲဘုံကြုံမှုကြီးမင်းအောင်မှန်ကလည်းခရီးရန်ဘူးစင်ဖွဲ့စည်းခေါင်းဆောင်နဲ့တွေ့ပြီးတော့တွေ့တယ်ဒီငင်းငင်းရေးစကားတွေပြောတဲ့ကုနီထောက်ပံ့ပေးမဲ့ကြတဲ့ဇာကန်ဟန္တာတွေရှိတယ်ဒါတိုးတက်တဲ့လက္ခဏာလို့ပြန်သုံးသပ်ကြပါရယ် energy အစွာလည်းထွန်းနေကောင်းတိုင်းသာငင်းငင်းရေးတဲ့ဘယ်လိုလုပ်မယ်ဘာညာလုပ်ပါကြရယ်ဆိုဒါတွေကိုနှွှန်းချုံပြီးစဉ်းစားရင်ရှေ့လာတာဘယ်လောက်ထိအချိန်နဲ့ကောင်းလာနိုင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီ2020ရေကောင်းပွဲမတိုင်ခင်အတွင်းမှာတော့အခုကျွန်တော်နေနေရတာလွတ်တော်အတွင်းမှာဖွဲ့စည်းပြီးဥပဒေပြောင်းလေးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မှအတက်ပါတော့နဲ့ NLD အစိုးရကြားမှာအနည်းငယ်ပို့တိုင်းမှုလက္ခဏာတွေကျွန်တော်တွေ့နေရတယ်။ရှေ့မှာဘယ်လောက်ဒီပို့တိုင်းမှုဟာဘယ်လောက်ပြင်းထန်လာမလဲ။မိသားမိဘတွေနဲ့ဖက်လာမလားပေါ့နော်။ဒါတစ်ခုရှိတယ်။နောက်တစ်ခုကကြားတဲ့ခါကျတော့ဒီမျိုးပါဒသာသနာဆိုပြီးတော့မှတိတ်ကပ်ပြီးတော့မှနော်။လက်မော်ထွက်ပြီးတော့မှလှုပ်ရှားကြတာတွေကျွန်တော်တွေ့ရတယ်။အဲ့တော့ဒါတွေကအတက်ပါတော့ကနေပြီးတော့မှနိုင်ငံရေးဆန္ဒဘယ်လောက်ရှိလဲဆိုတဲ့ပုံအမူတည်တယ်။ဒီမိုကရေစီပြည်ပြောင်းလဲတဲ့အင်အားစုတွေနဲ့ဖက်ဒရယ်ဘက်ကိုသွားနေတဲ့ဖက်ဒရယ်ဒီအားယူရင်ဘလောက်တိုက်တာလေးဂျင်ကြားသေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ဂျင်ကြားမသေးနိုင်ရင်တော့ဒီရေပေါ်နိုင်ငံရေးအချင်းချင်းကလည်းပဲကျွန်တော်တို့ကပြည်ရင်မှုမရှိဘူး။ဒီကိန်းထဲမှာငင်းချင်းရေးဖြစ်စဉ်အရနော်။ပံဝင်သူတွေအားလုံးကိုပံဝင်ခွင့်မပေးဘဲနဲ့ပြိပင်ပြီးတော့မှလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုလည်းပဲမရသေးနိုင်ဘူးဆိုလို့ရှိရင်တော့2020အချင်းချင်းကတော့အလားအလာကောင်းမဲ့ပုံစံမတွေ့ရဘူးသူမြင်မိပါတယ်။
ကြာစံတရမြမာရေးသုံးသက်ချက်ကိုကြာတာပြင်းနေမနဲ့မှနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ချင်းပြည်နယ်ဘလောမြို့နယ်ထဲနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ပိုးပြီးပြင်းထန်လာနေတဲ့တွင်တွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ကြအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေညင်းနေကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါတယ်။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြမှာလဲ။ဆရာကြီးအဖြစ်အခုလာမယ့်စနေနေ့ဒိုင်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒိုင်ရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုအကောင့်လုပ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA ဖုန်းနံပါတ်က1239238994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေညတရားလေးလမ်းမှာပါဝင်လှည့်ကြဖို့ထမံဖိတ်ခေါ်ပါတယ်ရှင်။ခုဆက်ပြီးလူလူနဲ့ကြမ်းမာရေးစီစဉ်နာဆင်ရပါမယ်။မြန်မာမျိုးသမီးတွေအနေနဲ့သတိထားဖို့လိုအပ်တဲ့သအိမ်ကောင်းကင်ဆာရောဂါအကြောင်းနဲ့သအိမ်ကောင်းကင်ဆာဟာခရုတစိုက်နဲ့နေတတ်မယ်ဆိုရင်ဒီရောဂါကြောင့်ကြုံရမယ့်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရနိုင်တဲ့အကြောင်းဒေါက်တာတန်စောကတင်ဆက်ထားပါတယ်ရှင်
ကျွတ်တင်ကာကွယ်ကုသလို့ရနေရတာနဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေမှာတင်ကောင်းကင်ဆာရောဂါဟာအထူးအတောက်အများဆုံးကင်ဆာရောဂါတစ်ခုအဖြစ်ရှိနေသေးတယ်လို့သိရပါတယ်။ပုံမှန်ကျန်းမာရေးစစ်ဆေးမှုမှာ VIA လို့ခေါ်တဲ့နည်းလမ်းနဲ့တင်ကောင်းကိုအလွယ်တကူဆန့်သက်စစ်ဆေးပြီးတင်ကောင်းကင်ဆာရောဂါဖြစ်နိုင်တဲ့လက္ခဏာတွေ့ပြီးဆိုရင်ချက်ချင်းလွယ်လွယ်ကူကူကုသမှုပြုလုပ်နိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာရောဂါကိုကြောက်ရွံ့မနေပဲစောစောတိအောင်ကြိုးစားဖို့လိုတယ်လို့ချီအောင်လင်းစီကင်ဆာဖောင်ဒေးရှင်းမှနိုင်ငံဖြစ်သူတမတော်ကြီးပမောက္ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ
်။တင်ကောင်းကင်ဆာကကြောက်ရွံ့စရာမလိုပါဘူးเนาะဆိုတော့ဒါက ကျန်းစာထဲမှာကာကွယ်လို့အရဆုံးယောဂဖြစ်ပါတယ်ကာကွယ်လို့အရဆုံးယောဂဖြစ်ရတာနဲ့နော်အတေပြောက်အများဆုံးဖြစ်နေတာတော့အင်မတန်စိတ်မကောင်းစရာပေါ့နော်အဲကာကွယ်လို့ရတယ်ဆိုတာပါလဲဆိုတော့စစ်ဆေးတဲ့ခါမှာလဲတိတ်ခက်ခက်ခဲခဲအသားစားယူတာတွေပါတယ်မဟုတ်ဘူးနော်ဒီအိုဂျီတွေနဲ့စစ်ဆေးပြီးတော့အခုကျွန်တော်အဖွဲ့ဆိုလဲနေရီမှာဆင်းပြီးတော့လိုက်စစ်ဆေးကြည့်ပါတယ်စစ်ဆေးပြီး ကြည့်လိုက်တာနဲ့တယ်နော်ဖြစ်နိုင်ကြီးသိရတယ်ပေါ့သိတဲ့အခါကျရင်ချက်ချင်း cryotherapy ဆိုတာချက်ချင်းပေးလိုက်လို့ရှင်ဒါကအထောက်ထားပြည့်စုံနေရှိတယ်ကုသတီဖြစ်ပါတယ်နော်ကြိုကြိုတင်းတင်းကုသလိုက်တဲ့အခါကျတော့မဖြစ်တော့ဘူးပေါ့နော်
တိမ်ကောင်းကင်ဆာယောဂါဟာမြန်မာအမျိုးသမီးတွေမှာအသေးပြောက်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်နေပေမဲ့ဆော့ဆော့တိအောင်လွယ်လွယ်ကူကူစမ်းသပ်စစ်ဆေးဖော်ထုတ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်အမျိုးသမီးတဦးချင်းစီအနေနဲ့တိမ်ကောင်းကင်ဆာယောဂါအကြောင်းကိုသိရှိပြီးသတိပြုစစ်ဆေးထားဖို့ပဲလိုအပ်နေတာပါမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးတွေအတွက်တိမ်ကောင်းကင်ဆာယောဂါအကြောင်းအသိပညာပေးတာနဲ့တိမ်ကောင်းကင်ဆာစစ်ဆေးဖော်ထုတ်ကုသမှုပေးတာတွေကိုကြိုးစားဆောင်ရွက်လျက်ရှိတယ်လို့ချီအောင်နေစီကင်ဆာဖောင်ဒေးရှင်းမှာတာဖာမီရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်စောကအခုလိုပြောပါတယ်
အဲ့တော့ကင်ဆာတော့ဟိုကျမတို့ကတော့ပုံမှန်တော့ယောဂလက္ခဏာမပြတဲ့လူတွေကိုစစ်ဆေးတာကြိုတင်ကောက်ခွဲတာပါအဲ့ဒီဥစ္စာတော့ကျမတို့ screening လုပ်ခေါ်ပါတယ်ယောဂလက္ခဏာပြပြီးတကယ်စစ်ဆေးပြီးအဲကင်ဆာဟုတ်မဟုတ်သိကျင်လို့ရှိရင်တော့ကျမတို့အသားအဆောက်ယူမှဖြစ်ပါတယ်ကျမတို့တိမ်ကောင်းချွဲမေးရီကိုယူပြီးတော့လွယ်လွယ်ကူကူနဲ့ကျမတို့ယူလို့ရတယ်နောက်ပြီးတော့ကျမတို့ဓာတ်ခွဲကန်ကိုပို့ပါမယ်ကျမတို့ပြည်သူလူထုထဲမှာလုပ်နေတဲ့နီးလန်းတော့ကမ္ဘာ့ချမ်းမကြီးအဖွဲ့ကြီးကနေအဲထုတ်ပြန်ထားတယ် guideline အတိုင်းပြုလုပ်တာပါအဲ့ဒါတော့ကျမတို့တိန်ကောင်းကိုဆက်လက်ကိုင်းနဲ့တို့ပြီးတော့ကျမတို့စမ်းသပ်စစ်ဆေးပါတယ်ဖြစ်ပွားနိုင်ခြေရှိတဲ့လက္ခဏာတွေကိုတွေ့လို့ရှိရင်ကျမတို့အဲ့ဒီနေရာမှာဒီပဲချက်ချင်းကုသပေးတာဖြစ်ပါတယ်အဲ့ဒါတော့လူအမြောက်အမြောက်တင်းနေရဲမှာပေါ့နော် on the site ပေါ့ကျမတို့ရှာရှာလဲရှာဖွေပေးမယ်ဆေးလဲကုပေးမယ်ဆိုတော့နီလန်ဖြစ်တဲ့အတွက်ကိုကျမတို့တောရွာတွေသွားလို့ရှိရင်တော့အင်မတန်အသုံးဝင်ပါတယ်အဲမျိုးကြီးပြကြီးနဲ့တာဖွန်ပြီးရအထူးကုဆရာဝန်တွေရှိတဲ့နေရာပစ္စည်းလည်းရှိတယ်ဟို facility လည်းရှိတယ်ကုသပေးမဲ့လူလည်းရှိတယ်ဆိုရင်တော့ကျမတို့ချာနီလန်နေလည်းသုံးလို့ရပါတယ်
တိမ်ကောင်းကင်ဆာယောဂါဟာအမျိုးသမီးတွေမှာအသက်တည်ဆုံးမှုအများဆုံးကင်ဆာယောဂါဖြစ်နေပေမဲ့သတိပြုကာကွယ်ရေးနေရာမှာတော့အားနည်းနေကြသေးတာကိုတွေ့ရပါတယ်နှစ်စဉ်နှစ်တိုင်းဇန်နဝါရီလကိုတိမ်ကောင်းကင်ဆာယောဂါကီးပြုရမယ့်လအဖြစ်သတ်မှတ်ပြီးမြန်မာအမျိုးသမီးတွေပို့ပြီးသတိပြုလောက်အောင်ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ချီအောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါရစေ
။ဒါကြောင့်မလို့ဒီနေ့မှာစိမ့်ပြရအောင်တိမ်ကောင်းကင်ဆာဒီဟိုအင်ကြီးလေးတွေဝစ်စင်ထားပြီးတော့ကီးပြုဖို့ဆောင်ရွက်ပေးတာဖြစ်ပါတယ်။နောက်တစ်ချက်ကအခုဆရာတို့အခုရောက်ရှိနေတဲ့ January လဟာလည်းပဲတိမ်ကောင်းကင်ဆာကယူပြူလဖြစ်ပါတယ်အဲ့တော့တိမ်ကောင်းကင်ဆာကယူပြူလကိုတော့ဒီအများပြည်သူလူထုအနေနဲ့ဒီရင်သားကင်ဆာကယူပြူလလောက်နော်ဒီပန်းရောင် ribbon လေးလောက်သိရှိမှုမရှိသေးဘူးနေပါနေသေးတယ်ပမာပြည်မှာလည်းတိမ်ကောင်းကင်ဆာကမျိုးသမီးတွေမှာဖြစ်များဆုံးဆိုတဲ့သတင်းအချက်လက်တွေလည်းတွေ့ရှိရတဲ့အတွက်ကြောင့်ဒီနေ့မှာမျိုးသမီးလူတွေမှာဖြစ်များဆုံးကင်ဆာဖြစ်တဲ့တိမ်ကောင်းကင်ဆာနဲ့ပတ်သက်ပြီးကာကွယ်ရေးနည်းလမ်းတွေစောစည်းစွာတရှိနည်းလမ်းတွေလူများပြည်သူလူထုသိရှိအောင်ကျွန်တော်တို့ဒီနေ့အလုပ်ရုံဆွေးနွေးလေးပဲလေးဆောင်ရွက်တာဖြစ်ပါတယ်
တိမ်ကောင်းကင်ဆာယောဂါဟာကြိုတင်ကာကွယ်လို့ရတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်ပါတယ်တိမ်ကောင်းကင်ဆာယောဂါကိုကီးပြုပြီးမိမိကိုယ်ကိုပြုစိုက်ကြဖို့လိုတယ်လို့တမတော်ကြီးပေါမောက်ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
တိမ်ကောင်းကင်ဆာဆိုကျမတို့အမျိုးသမီးတွေနဲ့ပူဆိုင်တာပေါ့နော်အဲ့တော့ဒီကျမတို့ရဲ့ logo ပေါ့ခြောက်ပုတ်အနေနဲ့တိမ်ကောင်းကင်ဆာကီးပြုပါမိမိကိုယ်ကိုပြုစိုက်ပါကြိုတင်ကာကွယ်ပါနော်စောစောစီစီစမ်းသပ်ခံယူပါလို့ပဲပြောကြချင်ပါတယ်
မြန်မာအမျိုးသမီးတွေအနေနဲ့တိမ်ကောင်းကင်ဆာယောဂါကိုခီးပြုပြီးမိမိကိုယ်ကိုခီးဆိုင်ရင်တိမ်ကောင်းကင်ဆာယောဂါကြောင့်ကျိုးတက်ရမယ့်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုကြာတာပရင်းနေမနေ့ခဲမှလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအကစားသတင်းတွေကိုတော့ကိုရနိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင
်ဒီမှာဘောလုံးမျိုးတိုးတဲ့အတွက်ရည်ရွယ်ပြီးတော့ J League Football Clinic အစီအစဉ်ကိုရန်ကုန်မြို့ကအမျိုးသားဘောလုံး Academy မှာဖေဖော်ဝါရီ10ရက်နေ့ကစတင်လိုက်ပါတယ်ဒီအစည်းအဝေးကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် J League နဲ့ Asia Center တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အသက်12နှစ်အောက်လူငယ်ဘောလုံးသမား80ကိုဘောလုံးအခြေခံနဲ့တင် जा ပေးသွားမှာဖြစ်ပါတယ်ဒ season low pick and a better be on Manning Abolo, Puerto Yet, Triamu, Ugugo Dango, Miji Kama, Duga, Gulu, Piovare.
Chicago, the low care, the football cleaning out of the road, the Bernanga, Gilia, and so to miss him in the time, you know, all over Donetti, football cleaning go, Gilia, club in the game today, a beer, a beer. ไอ้คลับก็ซึ่งว่าเบสคันทาซึ่งว่าได้ไอ้บอลลูนเป็นเป็นชื่อไอ้ซึ่งว่าชื่อบอลลูนเป็นเป็นก็จริงๆเนี่ยผู้บอลมีแล้วตรงนี้เนี่ยบอลลูนเคยโดนเนี่ยลายออกไปแล้วเนี่ยที่มีการที่ฟุตบอลเล่นเนี่ยตัวจริงๆเนี่ยเราก็ต้องมีชื่อไปด้วยตรงนี้แล้วเนาะต้องมีชื่อนะพี่เราจะต้องมีฟุตบอลเล่นเนี่ยก็จริงๆเนี่ยตัวลายออกไปแล้วเนาะเราต้องมีชื่อนะพี่เราจะต้องมีฟุตบอลเล่นเนี่ยก็จริงๆเนี่ยตัวลายออกไปแล้วเนาะ ที่บอลลูนเดียร์นี้พี่อะไรก็คงต้องลายออกไปแล้วที่บอลลูนเดียร์เนี่ยจะเป็นวิสเน่เพราะว่าบอลลูนวิสเน่ที่เราเป็นเจ้าของดีแต่เอาเลยจริงๆแล้วก็ที่นี่ก็เลยต้องมีว่าตัวเซนเซนต์ไปคือน้องเรียนมาแล้วก็ว่าคิดเลยที่เราต่อมาว่าจะไปทำอะไรที่เราเรียนรู้ได้เยอะจังเลยเราเชื่อมาเลยจริงๆที่จริงๆเนี่ยเราต้องไปเจอกันที่เราจะเชื่อมคลับคู่เทียบเราเอเวอร์คลับเนี่ยว่าเป็นผู้บอลมีดีกว่าที่เราผู้บอลเพียงเนี่ยเราเชื่อมชัดอ่ะส่วนกูเล่าด
လူငယ်တွေကိုဘောလုံးတင်တဲ့နေရာမှာရောမြန်မာလူငယ်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများသူတို့မတ်ချက်ပေးတာရှိပါလဲ
သူတို့ဒီလုံးချက်ဟာကတော့ဒီနေ့ဆိုရင်ကျွန်တော်တို့ဒီရန်ကုန်ရှိတိုင်းဖြစ်ရမှာရှိတဲ့ကလေးတွေအကြီးအကျယ်လို့မနေ့ကမှဆိုရင်ကျွန်တော်တို့ဂျပန်သူတို့ society ပေါ့ Japanese society ကကလေးတွေနဲ့ဒီကစားကိုကလေးတွေနဲ့ဒီလိုဂျပန်ရဲ့ formation ရနေဒီကလေးတွေနဲ့ဒီလိုမနေ့ကမှကိုကျွန်တော်တို့တရားဝန် IT ကအကြိမ်လေးကြီးစကမ်းပါပဲဒီနေ့ချင်းမှုလို့ရအောင်ဆက်မှန်ဒီလိုဒီကြီးထက်လို့ပါမြန်မာကြီးထက်လို့ပါအဓိကတော့ကျွန်တော်တို့ဒီကိုဒီမြန်မာပြည်ပေါ်မှာလာပြီးဒီလိုကြားရောက်တဲ့အဓိကရည်ချက်ကတော့ဒီရဲ့ဒီ brand တော့ဒီ brand ကိုတော့ accept ပြီးတော့ကျွန်တော်တို့ဒီဟိုဖြစ်ချင်တယ်ဒီ Japan နေရာလည်းပါတယ်နောက်တစ်ခုကကျွန်တော်တို့ဒီ single club နဲ့ကျွန်တော်တို့နေရာလည်းဒီကစားခဲ့တယ်ညစ်ညစ်တိုင်းကျွန်တော်တို့ပြီးခဲ့တဲ့ညမှာကျွန်တော်တို့ဒီ single club နဲ့ကျွန်တော်ကစားခဲ့တယ်နေပြီးနေပြင်းနေစီးကနေအဲ့လိုမျိုးကျွန်တော်ကစားခဲ့တယ်ဒီချိန်မှာတော့ပြည်ကျွန်တော်ကစားခဲ့ပြီလေဆိုတော့ကျွန်တော်တို့အဲ့ဒီဂျပန်ကဟို relationship ကအရင်မပူရက်ကောင်းနေတာပေါ့နော်ဆိုတော့ဒီ relationship ကိုလည်းဒီကပူကျော်ဆိုတော့ကောင်းနေတဲ့ဆန္ဒလေးရှိတယ်ဒါကြောင့်မို့ကျွန်တော်သိတယ်နေလို့ဒီ club က CEO တွေပြည်ပြည်ရေးခေါ်လာရုပ်ပြည်စင်စင်ကကျွန်တော်တို့ဒီ football clinic ကြီးကိုလောက်တယ်ပေါ့နော်ဆိုတော့အဓိကတော့ကျွန်တော်တို့လုပ်တဲ့အဲ့ဒါကတော့အခုမီးတဲ့အချိန်မှာအမီးတဲ့အချိန်မှာတော့ကျွန်တော်တို့ဒီမမရေကြီးမှာရှိတဲ့ကလေးတွေသူတို့ကတော့မှတ်ချက်ပြီးတာတော့ဒီက challenge ကြီးရဲ့ကျွန်တော်သူတို့ဂျပန်ကကလေးတွေနဲ့ပြီးကျွန်တော်တို့ကကလေးတွေရဲ့ site တွေပုံနဲ့အရင်ကကျွန်တော်တို့ different ဖြစ်ဘူးမမရှိတဲ့ကလေးတွေကအရင် challenge ဖြစ်တယ်ဒါကြောင့်မို့သူတို့ရဲ့ဒီမမကြီးနဲ့ပတ်သက်ပြီးသူတို့မှလည်းဒီဂျပန်မှာသူတို့ကမမကြီးနဲ့ပတ်သက်ပြီးတော့ဒီဥကြုံတွေလည်းအကုန်လုံးပြန်သွားပြီးတော့သူတို့အကြီးကပေါင်းလာလို့ထားတယ်သူတို့ဒီကျေးဇူးတရားတဲ့သူတွေရှိရတယ်ဆိုတော့ကျွန်တော်ဘောလုံးနဲ့ပတ်သက်ပြီးတော့ဒါပဲလို့သူတို့အများကကျွန်တော်တို့အဲအလေးစားတဲ့ခြေအမျိုးသမီးချင်းရဲ့အများနဲ့တူဒီပေါ်တော့ကအများကကျွန်တော်တို့ပုံမှာပြည်ပြီးတဲ့အခါအချိန်မှာလည်းဟိုလုံးခဲ့တဲ့ကျွန်တော်တို့၄နှစ်လည်းအများရှိသားခဲ့တာဆိုတော့တောင်းတူနေတဲ့ဒီပန်ပတ်ကနေပြီးတော့ဒီပန်ကျွန်တော်မြန်မာဘောလုံးကိုတောင်းတနေရနေပြီးတော့တိတက်ပုံပြီးတော့ဒီအာဆီယံလေးကနေအာရှလေးကိုထိအောင်တို့တွေနဲ့အများကကျွန်တော်တို့ဘာပဲလို့လို့အကြီးအကဲလို့ပုံမှန်တရားခံနေတာနေပြီးတော့တို့တွေနဲ့အများကပြီးတော့ဆောင်ရပြည့်ရဆိုတာ
ဒီလူငယ်80လောက်ဒီမှာပါဝင်တယ်လို့သိရပါတယ်အဲ့လူငယ်လေးတွေကဘယ်လိုရွေးရလဲအဖွဲ့ချုပ်ကရွေးရလားသူတို့ကဒီမှာဟိုလှုပ်ပါခြင်းနဲ့ဆိုပြီးတော့စည်းရင်းလာပေးကြတာလားဘယ်လိုဟာလှုပ်တာလဲခင်ဗျ
ဒီကတော့ကျွန်တော်တို့ဒီကျောင်းကြီးပေါ့ဒီကကျွန်တော်တို့ဒီကျွန်တော်တို့ဘောလုံးအဖွဲ့ချုပ်တဲ့မှာအမှုတော်ကျွန်တော်ပါရှိပါတယ်အမှုတော်တူရနေတယ်ကျွန်တော်ဒီကကရန်ကုန်တိုင်းမှာရှိတဲ့ဒီအစီအစဉ်ခရိုင်ကိုအဲ့မှာပေးတယ်ကျွန်တော်တို့ select လုပ်ပြီးတော့အဲ့ဒီမှာဘောလုံးစီရင်လာတဲ့ခရိုင်ကိုဒီပြိုင်မိခနာပဲကြည့်ချင်ပြီးတော့မိုက်ကိုဒီအောင်ကျွန်တော်တို့ဟိုကြည့်လို့ချင်းဖြစ်ပါတယ
်ဒီနေ့ကတော့ရန်ကုန်မှာပဲလုပ်မယ်ပေါ့တခြားမှာလုပ်ဖို့အစီအစဉ်မရှိဘူးပေါ့
ဟုတ်ကဲ့အဲတခြားမှာတော့ဒီနေ့ဆွဲမှာတော့ကျွန်တော်တို့မရှိသေးဘူးပေါ့နော်လာမယ့်နေ့တွေမှာတော့ဒီဒီရန်ကုန်တစ်ခုလည်းမဟုတ်မန်လေးကိုတောင်ကြီးကိုတော့လုပ်ဖို့တော့ကျွန်တော်တို့ရောဟိုအစီအစဉ်ပြောတဲ့ပြည့်စုံထားပါတယ်ဒါကြတဲ့မဲ့ရန်ကုန်မြို့ကျွန်တော်ဖြစ်နေတယ်ကျွန်တော်နေတယ်ရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးမပွေးရပါဘူးနော်ဒီဆောက်တန်းမြန်ဆောက်တန်းလို့ရှိရကျွန်တော်တို့ကမော်လမြန်လို့အမှလို့ရှိတယ်ဒီလိုလည်းရပါပါစေဝင်သားပါဒီလိုလည်းတတ်မလို့ကျွန်တော်အချမ်းကြီးကျွန်တော်တို့လူရှိရောက်ရနေတဲ့တောင်းရှင်းပုံစံခိုက်ဆောင်ပြောထားပြီးဖြစ်ပါတော့
ဒီအဆီဇန်မှာရောတခြားဒီ J League ဒီဟာဘက်ကဘလို့အကူအညီတွေထပ်ပြီးတော့ပေးတာလည်းရှိတယ်ခင်ဗျ
အမ်ဒီကနေ့လင်းလိုက်လောက်ကတော့ဥပဒေဂျပန်ကိုတွားပြီးတော့ဒီဟာဖြစ်ပါတယ်တော်တော်မလို့ဒီဥပဒေကိုတွားရောက်ပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့ဒါလည်းကျွန်တော်တို့ site မှာလည်းဒီအဝင်တင်ထားပါတယ်ဒီကတော့ကျွန်တော်တို့ဒီဂျပန်နဲ့မြန်မာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကဒီဘောလုံး နိုင်ငံရဲ့ဒီဘက်ပို့ပြီးတော့ကျွန်တော်တို့ဟိုတူတက်မှုတွေကြီးအဓိကထားပြီးတော့ပြေးနေတယ်ကျွန်တော်ဥပဒေထားတယ်ပေါ့နောက်တစ်ခုကကျွန်တော်တို့လက်လက်နေရကျွန်တော်တို့ဂျပန်အနေနဲ့မီဒီယာတို့ပေါ့နော်အဲ့ဒါကိုလည်းအိမ်ကနေနေပို့နေတယ်ပြည်ချင်းဂျပန်မီဒီယာခံထားဖို့ပေါ့နော်အဲ့ဒါကိုလည်းကျွန်တော်ဘုန်းကြီးဥပဒေကိုအခုဒီတောင်းခဲ့ဆိုတော့ကျွန်တော် website မှာပြန်ပို့ပြထားပါတယ်ဒီကတော့ကျွန်တော်တို့ဒါဟိုဒီကံပေါ်လုံးကကျွန်တော်တို့နဲ့အအနေနဲ့ကျွန်တော်ပေါင်းမနေလို့ရှိနေတယ်ရှိနေတယ်ကျွန်တော်တို့နေရာတော့အကြီးကကျွန်တော်ရဲ့ဒီဒီ mission ပိုင်းကြီးရဲ့နောက်ကကျွန်တော်တို့ဒီမြို့သားတစ်ခုရတယ်မြို့သူကြီးအပြင်နေရကျွန်တော်တို့ဒါလေးစင်းနေချေဆမ်းမှုကြီးပသားမှုကြီးနောက်ကကျွန်တော်တို့ဒီလာမယ့်ဟိုအဲဝါရမှာဒီဝါကြီးလာကြမ်းလောင်းနောက်ပုံတော့ကျွန်တော်တို့ပြသဖို့ရှိပါတယ်တကူးနေအောင်ကျွန်တော်တို့ session နေအောင်စကူးရောစကူးနေအောင်ကျွန်တော်တို့ပတ်ပြီးတော့ဂျပန်ဂျင်းနေစင်မတော်တော့ပြန်မှုကြီးရှိပါတယ်အဲ့ဒါလေးကျွန်တော်တို့နေကျွန်တော်တို့ကလည်းပြချတာရှိတယ်ဒါတော့အာဆီယံနိုင်ငံ7နိုင်ငံကိုပိတ်ထားတယ်ကျွန်တော်မြန်မာလေးကျွန်တော်တို့ကပြောရပြီးရှိနေတာဖြစ်သွားတယ်တကယ်တမ်းဒီကံပြောကျွန်တော်အများကြီးကြောက်ရွံ့ပြန်နေကြပါဂျပန်အများကြီးဖိတ်ပြီးတော့အဓိကတော့ကျွန်တော်တို့လူငယ် competition တွေကျွန်တော်တို့ဒီဖိတ်ခေါ်တဲ့ကံတွေကျွန်တော်ကစားဝင်ရရှိပြီးနောက်တစ်ခုကကျွန်တော်တို့ဒီချေဆမ်းပွဲတွေနောက်တစ်ခုကကျွန်တော်တို့ဒီ joint training တွေပေါ့နော်ကျွန်တော်တို့ငယ်ပေးစဉ်အပြင်မျိုးအစီအစဉ်ပြင်လို့လေးစဉ်ပြင်လို့မျိုးကြီးပြင်တဲ့ချောင်းမျိုးစကူမျိုးတွေ joint training တွေပေါ့ဒီဖိတ်လို့ပြီးသွားဖို့ရပါရတာအကုန်ဒီကထားဆိုကျွန်တော်တို့ဥက္ကရာသူရှင်နေဖြစ်ပါ
ဆယ်ပြည်ဆယ်နှစ်ကဖွင့်ပွဲအခမ်းအနားကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးမစ္စတာအီချီယိုမာရူယာမာအော်ဘရက်စင်ကာပူက CEO မစ္စတာနမ်ဘာဂျပန်ဖောင်ဒေးရှင်းမြန်မာအကြီးအကဲမစ္စတာဆာတူနဲ့တာဝန်ရှိသူများအပြင်ဤပြနဲ့ចောင်းသားចောင်းသူတွေတက်ရောက်ခဲ့တယ်ဆိုပြီးတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်းတွင်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါရဲ့။မနေ့ကကြာသပတေးနေ့မနေ့ဖက်မှာတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့လူမှုကျန်းမာရေးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ကန်တာပြန်လည်ထုတ်လွှင့်ချက်တွေကိုနှာစင်ကြရဖို့ရှိပါလိမ့်ရှင်။အခုဗုဒ္ဓဦးနေညာထိတ်တန့်ရောက်နေတဲ့သတင်းကျဉ်ချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။ဒီမိုကရက်ပါတီကိုစားသူသမရလောင်ရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့နယူးဟမ်ရှယ်ပရိုင်မရီမှာတော့ဗမွန်ပြည်နယ်ထက်လက်တော်မှဘာနီဆန်ဒါစ်ကပ်ပြီးအနိုင်ရပါတယ်။မစ္စတာဆန်ဒါစ်ကထောက်ခံမဲ့26ရာခိုင်နှုန်းရပြီးအင်ဒီယားနာပြည်နယ်ဆောက်သန်းမြို့တော်ဝန်ဟောင်းပီတ်ဘရစ်ဂျက်စ်က24ရာခိုင်နှုန်းရပါတယ်။သူတို့နောက်မှာတော့မင်နီဆိုတာပြည်နယ်ထက်လက်တော်မှအီမီဂလိုဟူရှာ၊မက်ဆာချူးဆက်ပြည်နယ်ထက်လက်တော်မှအဲလစ်ဘက်ဝါရန်နဲ့ဒုတိယသမ္မတဟောင်းဂျိုးဘိုက်တန်တို့အသီးသီးရှိနေပါတယ်။အမေရိကန်ပြည်တော်စုနဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့အစည်းသဘောတူညီချက်တရားပြတ်ထူးထောက်မှုရထားတဲ့ပုံရှိတဲ့ပေါ်မြောက်အတ္တနေစာချုပ်နေတူအဖွဲ့အတွင်းမှယွန်စတိုဒန်ဘတ်ကဒီနေ့ကြိုးဆိုလိုက်ပြီးတာလီဘန်တွေတိုက်ခိုက်မှုဆွတ်ထားရမယ်လို့တတိပေးလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တို့ဒီကနေ့ကာတာနိုင်ငံဒိုဟာမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲနေတူအတွင်းမှယကအခုလိုပြောတာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးမှုအရေအတွက်1100ကျော်သွားပြီဖြစ်ပြီးကုရောဂါပိုးကူးစက်ထားသူအရေအတွက်4000ကျော်သွားပြီလို့ကျင်းပသားစစ်မှားရေးကော်မရှင်ကဗိုလ်ထုနေမှာထုတ်ပြန်ပါတယ်။အခုထုတ်ပြန်တဲ့အရေအတွက်သာတိကျမှန်ကန်မယ်ဆိုရင်တော့ရောဂါပိုးကူးစက်သူအရေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ1105ဦးရှိတာမို့ဒါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကူးစက်သူအရေအတွက်ပိုလျော့သွားတဲ့သဘောပါပဲ။ဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်စိတ်မာတင်ကျွန်းမှာအင်္ဂါနေ့ကတိမ်းမောက်သွားတဲ့လေပေါ်မှာပါသူရိုဟင်ဂျာမွတ်စလင်တွေကအသက်မတည်ချင်သူနောက်ထပ်ရိုဟင်ဂျာတူကိုကယ်တင်လိုက်နိုင်တယ်လို့ VOA ဘင်္ဂလားဒေ့ရှ်ရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါတယ်။ဒီပြည်နယ်ဆက်ဆက်ပြီးလူမောင်ခိုကူးသူတို့တများရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကကောက်ဆက်ဘဇားမှာဒီကနေ့ဖမ်းလိုက်တယ်လို့လည်းဘင်္ဂလားဌာနသတင်းတော်ကပြောပါတယ်။မြန်မာစစ်အုပ်ကတော့လူဝင်ညာလူခေါ်ဆိုတော့ကိုလက်ခံမထားပါဘူးခင်ဗျာ
။ဗုဒ္ဓဦးနေညာပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတော့ပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမမြသစဉ်အောင်ဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ Tester Winter ဖြစ်ပါတယ်။မနေ့ဖန်မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 50 51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.